Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖီယိုအမေရိကန်တန်ရဲ့2019ခုနှစ်မလ13ရက်ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါပဲရှင်။
ကျွန်တော်အလုံးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အသေးစိတ်သဘောတူညီချက်တစ်စုံတရာမရပဲဥရောပသမ္မတ EU ကနေခေါ်ထွက်တဲ့မတင်ပြည်လွတ်တော်မှာဒီနေ့မဲခွက်ပါလိမ့်မယ်6လအတွင်းနှစ်ချင်းပြတ်ချပြီးလူပေါင်း350နီးပါးတည်ခဲ့ရတဲ့အမေရိကန်လုံဘိုးရင်းချက်လေးအမျိုးအစားတစ်ခုပြန်တမ်းမှုတွေရက်ဆိုင်မှုတောက်ဆူမှုတွေတိုးလာနေပေမဲ့အမေရိကန်ဆွေးအားတော့လက်မခံသေးပါဘူးဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မမျှသိစေအောင်လည်းသူညင်ညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်ကစစ်ရှောင်ဒုက္ခသည်တွေအတွက်နိုင်ငံသားစစ်စီရေးကနေအင်တာဆုဆင်းရရှိရေးအတွက်ကချင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြည်သူ့လွှတ်တော်မှအခုလိုမေးမြန်းခဲ့ပါတယ
်။ရဲရမျိုးနယ်မှာမြစ်ချနာစစ်ရှောင်စခန်းတို့ရောက်ရှိနေတော့ပြည်သူများနဲ့တိုင်းတစ်ပါးသားမဟုတ်တော့စစ်ပွဲရှောင်စခန်းတို့ရောက်ရှိနေတဲ့တိုင်းသားများအတွက်
အင်ဂျင်ယာမေဆန္ဒနဲ့ကိုစလဲဥလမနော်အောင်ရဲ့အမေနဲ့ပြည်သူအင်အားဝင်ကြီးဌာနဝင်ကြီးရဲ့ပြန်လည်ဖြေကြားချက်ကိုနှာစင်ကြရမှာပါတခါကချင်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့စီးပွားရေးနိုင်ငံရေးဆုပ်ယုပ်လာနေတာတွေကြောင့်ပြည်ပရောက်ကချင်လူငယ်တွေကဒေတာရင်းချင်းနေကောင်းမွန်တိုးတက်ရေးလှုပ်ရှားတော့မယ်လို့ပြောပါတယ်ရန်ကုန်ဆက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြဆုံးခဲ့တဲ့32နှစ်မြောက်အောင်မေဝဲအခမ်းအနားကိုရန်ကုန်နည်းပညာတက္ကသိုလ်မှဒီကနေ့ကျင်းပခဲ့ပါတယ်။လူငယ်တွေစာကောင်းပေမွန်တွေဖတ်လာပြီးစဉ်စားတွေးခေါ်မှုတွေပြောင်းလဲလာဖို့ Education Asia အဖွဲ့ကမိတ်ဆက်လိုက်ပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစေအောင်တို့ပြောပြပါမယ်ရှင်။
သေးသေးသဘောတူညီချက်တစ်စုံတည်းအမြင်ရပဲဥရောပသမဂ္ဂ EU ကနေခွဲထွက်တဲ့မတင်ပြည်ထိတ်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်သဘောတူညီမှုမရပဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေးကစန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရက EU နဲ့သဘောတူထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွတ်တော်အမတ်တွေကတခဲနဲ့ပယ်ချထားတာပါဆိုရဲအစီအစဉ်ကိုမနေ့ကအောက်လွတ်တော်မှာမဲခွဲရမှာထောက်ခံမဲ့390မဲကန့်ကွက်မဲ့240မဲနဲ့ပယ်ချခဲ့ပြီးနောက်သဘောတူညီချက်မရပဲမဲခွဲကိုဆုံးဖြတ်မဲ့အစီအစဉ်ကိုစတင်ခဲ့တာလည်းဖြစ်ပါတယ်။ EU နဲ့သဘောတူညီချက်မရပဲခွဲထွက်မဲ့အစီအစဉ်ကိုပါလွှတ်တော်ကပယ်ချခဲ့မယ်ဆိုရင်တော့မလ29ရက်နေ့မှာနောက်ဆုံးထားခွဲထွက်ဖို့တတ်မှတ်ထားတဲ့ရက်ကိုတက်တန်းတိုးကိုနောက်တစ်ချိန်မဲခွဲရမယ်အလားအလာရှိနေပါတယ်။တက်တန်းတိုးဘုတ်တော့ EU ဖော်ဝင်နိုင်ငံတွေဘက်ကလည်းအတည်ပြုပေးရမှာပါ။ EU ကခွဲထွက်ပြီးရင်နောက်ဖော်ဝင်ဖြစ်ဆက်ရှိနေမယ့်အိုင်ယာလန်နိုင်ငံနဲ့ဗြိတိန်လက်အောက်ခံမြောက်ပိုင်းအိုင်ယာလန်တို့ကြားနယ်စပ်တွေကိုဆက်ပွင့်ထားရေးဥပဒေအရမဖြစ်မနေလိုက်နာဖို့ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ဂျန်ကနဲ့ဆွေးနွေးညီနိုင်ပြီးရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုပေးဖို့မနေ့တုန်းကလွှတ်တော်မှာမဲမခွဲခင်မှာပဲဝန်ကြီးချုပ်ကလွှတ်တော်ကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းမဲခွဲရဲ့အချိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကငါလိုပဲခွဲထွက်ရေးအစီအစဉ်တွေကိုမဲခွဲတုန်းကလိုပဲအရင်နေခဲ့ပါတယ်။ Conservative Party ခေါင်းဆောင်ဝန်ကြီးချုပ်မေကတော့ EU ကနေခွဲထွက်ရမှာစနစ်တကျခွဲထွက်တာကတော့အကောင်းဆုံးနဲ့တခုတည်းသောနည်းလမ်းဖြစ်နေယုံကြည်ထားဆဲဖြစ်တဲ့ကြောင့်လဲလွတ်တော်မှာမဲခွဲဆုံးဖြတ်ရမှာအရင်နေခဲ့ပြီးတဲ့နောက်မှာပြောဆိုခဲ့ပါတယ်။ EU နဲ့သဘောတူညီချက်မရပဲထွက်ဖို့ဓမ္မမဝင်လဲတက်တန်းတိုးဖို့တွေလိုတခြားရွေးချယ်စရာနည်းလမ်းတွေဟာအားရစရာကောင်းတဲ့နည်းလမ်းတွေမဟုတ်တဲ့ကြောင့်လဲဝန်ကြီးချုပ်ကသတိပေးထားပါတယ်။
6လအတွင်းမှာနှစ်ကြိမ်ပြတ်ကျပြီးလူပေါင်း350နီးပါးသေဆုံးခဲ့တဲ့ American လုံဂျက်လီရင်အမျိုးအစားတစ်ခုပြန်တမ်းမှုတွေရပ်ဆိုင်းဖို့ပြည်တွင်းပြည်ပကတောင်းဆိုမှုတွေကြီးထွားနေပြီးမြဲသမ္မတဒေါ်နယ်ထရမ့်အစိုးရကတော့အလျှော့မပေးသေးပါဘူး။ Boeing 737 Max 8အမျိုးအစားလီရင်နဲ့ပတ်သက်လို့သမ္မတထရမ့်ဆွေးနွေးနေကြောင်းအင်ဖြူတော်အရာရှိတွေကပြောပြီးမြဲဘယ်သူတွေနဲ့ဘယ်လိုအကြောင်းအရာတွေပြောဆိုရဲဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဒီလေရင်တွေကဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးစိတ်ချရတယ်လို့ Boeing Company အမှုဆောင်အရာရှိချုပ် Dennis Mullenberg ကသမ္မတ Trump နဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုပြောဆိုမှုအတွင်းမှာပြောခဲ့ကြောင်းအင်ဖြူတော်ကပြောပါတယ်။လေရင်တွေတိဆောက်ပုံပို့ပြီးရှုပ်ထွေးလာတာနဲ့အမျှစက္ကန့်ပိုင်းအတွင်းဆုံးဖြတ်ချက်ချနိုင်မှုပို့ပြီးတော့လိုအပ်လာတယ်လို့တိဆောက်ပုံရှုပ်ထွေးတာကအန္တရာယ်ကိုဖန်တီးနေတယ်လို့သမ္မတ Trump ကသူ့အမည်ကို Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။American နိုင်ငံအတွင်းဒီလေရင်အမျိုးအစားတွေပြန်တန်းပြေးဆွဲနေတာကိုရပ်ဆိုင်းထားဖို့အစီအစဉ်မရှိသေးကြောင်းအင်္ဂါနေ့က Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲ American လေကြောင်းထိန်းသိမ်းရေးဌာနကလည်းဒီလေရင်တွေကိုရန်နာထားဖို့အကြောင်းရင်းမတွေ့ဘူးလို့ပြောပါတယ်။တနင်္ဂနွေနေ့ကလေရင်ပြတ်ကျတဲ့ဖြစ်စဉ်ပြီးတရုတ်တူရကီအင်ဒိုနီးရှားဘရာဇီးတောင်ကိုရီးယားနဲ့ဥရောပတလွာသူတို့စီမံရှိတဲ့ Boeing 737 Max 8လေယာဉ်တွေပြန်တမ်းမှုကိုယာယီရန်နာဖို့ကြေညာချက်ထုတ်ပြန်ထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်မှုဟောင်းပေါ်မနာဖောက်ကိုပူးပေါင်းချက်ဆင်မှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်အောင်စုတရားဝင်တစ်ခုမှာဒီနေ့စီရင်ရချမှာဖြစ်ပါတယ်။တရားသူကြီးအမီပါမန်ချက်ဆင်နေနဲ့အမြင့်ဆုံးထောက်လန်းစနစ်ထိအပြစ်ပေးနိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထမတော်ကတော့တချက်ပြည်အောင်စုတရားဝင်တစ်ခုကမနာဖောက်ကိုအခွန်ရှောင်မှုဘဏ်လုပ်ငန်းတွေမှာမတမာမှုတွေနဲ့ထောက်လန်း48လအပြစ်ပေးခဲ့တာပါ။ဒီနေ့စီရင်ရချမဲ့တရားသူကြီးအနေနဲ့ပြစ်ဒဏ်ချမှတ်ရမှာအရင်ပြစ်ဒဏ်နဲ့ချိန်နဲ့ကြာခံမှုဒါမှမဟုတ်ရင်လည်းအရင်ပြစ်ဒဏ်ကြာခံပြီးမှပြစ်ဒဏ်အတစ်ကိုကြာခံမှုဆုံးဖြတ်ခွင့်လည်းရှိပါတယ်။ပြီးခဲ့တဲ့ထဲမှာတော့တော့တက်တေတွေကိုဟန်တာနောက်ရှက်မှုနဲ့မနာဖောက်ကိုအာမခံရုပ်သိမ်းပြီးချုပ်ထက်ပြန်ဖို့တရားသူကြီးချက်စင်ကဆုံးဖြတ်ခဲ့မှုပါတယ်။2016အမေရိကန်သမ္မတယူကော့ဘ်မှာရုရှားရဲ့ဂျာဝင်စစ်ပွဲမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းပေါ်ထုတ်နေရကမနာဖောက်ကျူးလွန်တဲ့အမှုတွေပေါ်ပေါက်လာတာပါ။ဒါပေမဲ့လည်းသူ့ပေါ်ဆက်ဆူထားတဲ့အမှုတွေကတော့သမ္မတထရန့်ရဲ့စီရီလုံငန်းတွေနဲ့တိုက်ရိုက်ဆက်နွယ်မှုမရှိဘဲယူကရိန်းနိုင်ငံကရုရှားလိုလားတဲ့နိုင်ငံရေးပါတီအတွက်အကျိုးဆောင်ပေးတဲ့ကိစ္စတွေနဲ့သာဆက်နွယ်နေပါတယ်။မနာဖောက်ကအပြစ်ရှိကြောင်းဝန်ခံခဲ့ပြီးအထူးစုံစမ်းစစ်ဆေးမှုမူလာရဲ့အဖွဲ့နဲ့ရုရှားရဲ့စုံစမ်းမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့ကတိပေးခဲ့ပေမဲ့နောက်ပိုင်းမှာစုံစမ်းရေးမှုတွေနဲ့သဘောတူညီချက်ကိုဖောက်ပြက်ခဲ့တဲ့အကြောင်းလဲတရားစီရင်ချက်စင်ကဆုံးဖြတ်ခဲ့မှုပါတယ်
ဗင်နီဇွဲလားနိုင်ငံအပေါ်အရေးပါတဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်မယ့်အကြောင်းသမ္မတထရမ့်အစိုးရအနေနဲ့ဒီသတင်းပတ်ထဲမှာကြေညာသွားမယ်လို့ဗင်နီဇွဲလားနိုင်ငံအတွင်းမူဝါဒရေးရာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယတ်အေဘရမ်စ်ကပြောပါရယ်အသေးစိတ်ကိုပြောမသွားပေမဲ့ဗန္ဒာရေးငွေကြေးအဖွဲ့အစည်းတွေနဲ့ဗီဇာပြန်ရုပ်သိမ်းရေးကိစ္စတွေပါဝင်မယ်လို့ပြောဆိုသွားပါရယ်ဗင်နီဇွဲလားလုံခြုံရေးတာဝန်ရှိသူတချို့ဗင်နီဇွဲလားပိုင်ရေနံကုမ္ပဏီနဲ့ဗင်နီဇွဲလားနဲ့ရုရှားဖက်ဆက်ပိုင်ဆိုင်တဲ့ဘဏ်တို့အပေါ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါတယ်။ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ကအမေရိကန်တန်ရုံးကိုပိတ်သိမ်းပြီးကျန်ရှိနေတဲ့အမေရိကန်တန်ဝန်တန်းတွေအားလုံးကိုအမေရိကန်ကိုပြန်ခေါ်မယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာပြီးမှဒဏ်ခတ်ပိတ်ဆို့ရေးနဲ့ပတ်သက်ပြီးအေဘရမ်စ်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံအတွင်းယူရင်းလာတဲ့အခြေအနေတွေကြောင့်အခုလိုတန်ရုံးပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းနဲ့ဗင်နီဇွဲလားနိုင်ငံမှာအမေရိကန်တာဝန်ထမ်းတွေရှိနေတာကအမေရိကန်မူဝါဒအတွက်အဟန့်တားဖြစ်စေတာကြောင့်တာဝန်ထမ်းတွေကိုပြန်ခေါ်ရတဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာ့တဝန်နိုင်ငံတွေကလူခွင့်ရေးခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်မှာတရုတ်နိုင်ငံကဝီဂါတွေထိန်းသိမ်းခံရတဲ့ခြေအနေကိုမိမောင်းထုတ်ပြောဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။အစီရင်ခံစာကိုတော့နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကမကြာခင်နိုင်ငံရေးတွေမှာထုတ်ပြန်ပေးသွားမှာဖြစ်ပြီးဒီမိုကရေစီလူခွင့်ရေးနဲ့အလုပ်သမားရေးရာသံမှတ်ကြီးမက်ကယ်ကုန်းဆက်ကဒင်းတော့တီမင်းမြန်းနာကိုဖြေကြားသွားမှာပါ။အစီရင်ခံစာမှာတော့တရုတ်နိုင်ငံရှင်ချန်းဒေတာကဝီဂါမုစလင်တွေအရေးကိုလူခွင့်ရေးပြဿနာတစ်ခုဖြစ်အလေးထားဖော်ပြထားတဲ့အကြောင်းနဲ့အစ်မြင့်တောင်းရှိသူတူကဗီဒီယိုကိုပြောပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့တရုတ်နိုင်ငံကဝီဂါတွေနဲ့တခြားမုစလင်တွေကိုထိန်းသိမ်းစခန်းတွေမှာထားပြီးဘာသာရေးနဲ့ယဉ်ကျေးမှုပျောက်ကွယ်အောင်ကြိုးပမ်းနေတယ်ဆိုပြီးဆွဆွဲထားကြတာဖြစ်ပါတယ်။
ကလေးတငယ်တွေပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုကြောင့်အပြစ်ပေးခံရတဲ့အထက်မှာကက်သလစ်ခရစ်ယာန်ကျောင်းတော်ကြီးရဲ့ယာဒူးအကြီးဆုံးအပြစ်ပေးခံရသူဖြစ်တဲ့ဩစတြေးလျကာဒီနယ်ယဟန်အမတ်ဂျော့ချ်ဖဲလ်ကိုထောင်ဒဏ်6နှစ်အပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဗာတီကန်နန်းတော်ရဲ့ဗန္ဒာရေးဝန်ထမ်းဟောင်းလည်းဖြစ်ပိုယဟန်မင်းကြီးဖရန်စစ်ရဲ့အကြံပေးတာဝန်လည်းယူခဲ့သူဖဲလ်ဟာမဲလ်ဘုန်းတာဒနာအဖွဲ့ရဲ့ဂိုင်းချုပ်ဆရာတော်အဖြစ်တာဝန်ယူခဲ့ရုံက1996ခုနှစ်မှာတန်မြိုင်တချင်းတီဆိုတဲ့အဖွဲ့တွေကဆယ်ကျော်တက်အရွယ်ယောက်ျားလေးနှစ်ယောက်ကိုစိန့်ပက်ထရစ်ကသီဒရယ်ဘုရားကျောင်းကအခန်းငယ်တစ်ခုမှာမဖွဲ့မရဂိုင်းတွေစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြည်တန်ချခံရတာပါဗုဒ္ဓဟူးနေ့ကဖဲလ်ကိုပြည်တံချမှတ်ကြောင်းကြေညာစဉ်ဖဲလ်ကသူစော်ကားတာကိုခံခဲ့ရသူတွေအပေါ်အံ့ဩလောက်အောင်ကြီးကြီးကျယ်ကျယ်ပုတ်ခတ်ပြောဆိုခဲ့တဲ့အကြောင်းနဲ့ဖဲလ်စော်ကားပုံကိုကွင်းကွင်းကွက်ကွက်မြင်အောင်ပုံဖော်ပြောခဲ့ရာကြောင်းစော်ကားခံရသူတွေအနေခက်နေတာအင်မတန်သိတာကြောင်းဗစ်တိုးရီးယားပြည်နယ်ခရိုင်တရားရုံးတရားသူကြီးပီတာကစ်ကဆိုပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းကမ္ဘာတဝန်းကလေးငယ်ပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုရှုပ်တော်ပုံနဲ့ကက်သလစ်ဘုရားကျောင်းကိုဆွဆွဲထားတာတွေနဲ့ပတ်သက်တဲ့၃ရက်ကြာအစည်းအဝေးပွဲကိုပိုယဟန်မင်းကြီးဖရန်စစ်ကဗာတီကန်နန်းတော်မှာမကြာသေးခင်ရက်ပိုင်းအတွင်းကအကျင်းပခဲ့ပါတယ်
အမေရိကန်ပြည်သူကတတိယနဲ့နာမည်ကျော်ပုဂ္ဂိုလ်တချို့ဟာထိတ်တန့်တက္ကသိုလ်တွေမှာသားသမီးတွေဝင်ငွေရဖို့အတွက်ငွေချေးပေးပြီးမမှန်မကန်လောက်ခဲ့ကြောင်းဆွဆွဲခြင်းနဲ့တရားစွဲခံနေကြပါတယ်။မမှန်မကန်လောက်ရတဲ့ကိုစီစဉ်ခဲ့ကြောင်းဝန်ခံထားပြီးတသက်အဖြစ်ပူပေါင်းဆောင်ရွက်ဖို့ပြောဆိုထားတဲ့ကယ်လီဖိုးနီးယားပြည်နယ်နယူပေါ့တ်ဘီချ်မြို့ကဝီလျံရစ်စင်ဂါကတော့ကျောင်းအဝင်ဆမ်မဝဲအောင်ဖို့မိဘတွေသားသမီးတွေနဲ့ဆမ်မဝဲကိုကြီးကျက်သူတွေကောလိပ်ကျောင်းကနီးပြဆရာတွေကြားဆက်သွယ်ပြီးလက်ထိုးဖို့စီစဉ်ပေးရကဒေါ်လာ25သန်းကျော်ရရှိခဲ့တဲ့အကြောင်းလဲတရားရေးဌာနကပြောဆိုထားပါမူကြီးလွှဲပြောင်းရမှာမတမာမှုတွေပါဝင်ပူပေါင်းချက်စီမှုတွေအတွက်ရေးယူခံရတဲ့ချမ်းသာပြည်အဆက်အသွယ်ခေါင်းကြတဲ့မိဘတွေတွေမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဝိုင်လုံငန်းရှင်လုံခဲ့တဲ့နှစ်လောက်ကမှဒေါ်လာ325သန်းနဲ့ရောင်းလိုက်တဲ့ကယ်လီဖိုးနီးယားပြည်နယ်ကမီဒီယာလုံငန်းပိုင်ရှင်ဟောင်းတို့လည်းပါဝင်ကြပါတယ်
American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတည်ထောင်စီရင်ချက်တွေနဲ့ပတ်သက်ပြီးဆိုင်းငံ့ထားဖို့ကြေညာချက်မူကြမ်းတရက်ကိုထုတ်ပြန်သွားဖို့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတ Trump ကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုကိုတိုက်ခိုက်ပြောဆိုလိုက်ပါတယ်တည်ထောင်စီရင်ချက်မူကြမ်းကြေညာမဲ့အပေါ်မှာတားကောင်တွေဖြစ်ခဲ့ရတဲ့တည်ဆုံသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကလက်ခံမှာမဟုတ်တယ်လို့သူကိုယ်တိုင်လည်းလက်မခံဘူးလို့သမ္မတ Trump ကပြောတာပါလူတယောက်ကိုရည်ရွယ်ချက်တစ်ခုနဲ့တက်ဖြတ်တာကမှားယွင်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးညူဆန်ကပြောပါရယ်။အပြစ်မရှိတဲ့လူတချို့သူတို့မကျူးလွန်တဲ့ပြစ်မှုတွေအတွက်ဆွဲချက်တင်ခံနေရတာကိုတွေ့မြင်နေရတယ်လို့တခါတလေတည်တံပေးခံရတာတွေရှိတယ်လို့လည်းညူဆန်ကပြောတာပါ။ဒီလိုဖြစ်ရမျိုးတွေကလူနည်းစုအတိုင်းဝိုင်းတွေစိတ်ဝေဒနာခံစားနေရသူတွေရှေ့နေငှားဖို့ငွေကြေးမပြည့်စုံသူတွေမှာဖြစ်နေတယ်လို့လည်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးညူဆန်ကပြောပါရယ်။တည်တံစီရင်ချက်ဆိုင်ငံ့ဖို့ကြေညာချက်မူကြမ်းမှာတရားခဏ်တွေကိုစေထိုးအဆုံးစီရင်တာကိုရုပ်သိမ်းဖို့အချက်လဲပါဝင်ပါတယ
်ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်ကျမတို့ VOA ကVOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ကချင်ပြည်နယ်ကစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့ဒုက္ခသည်3000နီးပါးကိုနိုင်ငံသားစီစီရေးကတ်နဲ့အိမ်တောင်စုစီရင်ထုတ်ပေးထားပြီးဖြစ်တဲ့အကြောင်းအလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးသိန်းစွေကပြည်သူ့လွှတ်တော်မှာပြောပါတယ်။ဒါဟာကချင်ပြည်နယ်အင်ကြားရဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ကနိုင်ငံသားစီစီရေးကတ်နဲ့အိမ်တောင်စုစီရင်မရှိသူစစ်ရှောင်တွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအစိုးတင်မေးမြန်းခဲ့တဲ့အပေါ်မှာရှင်းလင်းစဉ်ပြန်လည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့2018ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာမြစ်ကြီးနားနဲ့ဝိုင်းမော်မြို့နယ်ရှိစစ်ရှောင်စခန်းတွေကိုတင်းရှောင်လာကြတာဖြစ်ပါတယ်စစ်ရှောင်စခန်းကိုရောက်လာတဲ့အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာနိုင်ငံသားစီစီရေးကတ်နဲ့အိမ်တောင်စုစီးရင်တွေမရှိတာကြောင့်တွေးကြုံရတဲ့အခက်အခဲကိုအင်ဂျန်ရံမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးလမာနော်အောင်ကပြည်သူလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ
်ဒီခုအခါနိုင်ငံသားစီစီရေးကတ်ပြားနဲ့အိမ်တောင်စုစီးရင်မရှိသူများတည်းစစ်ချောင်စခန်းမှာတနေရာရာတို့သွားရန်အလွန်ခက်ခဲနေကြောင်းစစ်ချောင်ရသည့်ဒုက္ခအပြင်ကြီးသွားလာရေးအတွက်လည်းထွေထွေလူမှုရေးကိစ္စများတွင်လည်းကောင်းမိတိအထောက်အထားများပြင်ပြနိုင်ခြင်းမရှိသဖြင့်လူမှုစီးပွားရေးဘဝတွင်များစွာခက်ခဲနေကြောင်းနိုင်ငံသားဖြစ်ခြင်းနဲ့တိုင်းဒါအခွင့်အရေးများဆုံးရှုံးနေရကြောင်းကာယကရှိ၌ပြောကြားချက်အရာဖြစ်ရှိရပါသည်
အင်ဂျန်ရံမြို့နယ်လက်နက်ကင်အဖွဲ့တွေထိန်းချုပ်ရာဒေသကပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမတိုင်မီကအလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကယာယီနိုင်ငံသားစီစီရေးကတ်နဲ့ယာယီအင်တောင်စုစီးရင်တွေထုတ်ပေးခဲ့ကြောင်းနဲ့အပြစ်ခတ်ရက်စဲရေးပြစ်ပြပြီးတဲ့နောက်မှာယာယီကတ်တွေကိုတရားမဝင်ကြောင်းနဲ့ကိုင်းဆောင်သူတွေကိုချင်းချုပ်တာတွေရှိခဲ့ကြောင်းလည်းပြောဆိုပါတယ်ဒီလိုအခြေအနေကြောင့်စစ်ရှောင်ပြည်သူတွေအတွက်နိုင်ငံသားစီစီရေးကတ်နဲ့အင်တောင်စုစီးရင်ရရှိဖို့ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာကိုဦးလမနော်အောင်ကဆက်လက်မေးမြန်းခဲ့ပါတယ်
။ခြေတော်စုဘဝတိုင်းသားစီစီဖြစ်ပါလဲနဲ့ဖိတ်ခြားကန့်သတ်ချုပ်ချယ်ခြင်းဒီဖိတ်စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းရှိမရှိကြံလဲသုံးသပ်ပေးနိုင်ရာနဲ့ညံ့မြို့နယ်မှာမြစ်ချနာစစ်ရှောင်စခန်းတို့ရောက်ရှိနေတော့ပြည်သူများနဲ့အိုင်းတပါသားမဟုတ်တော့စစ်ပေးဆောင်စခန်းတို့ရောက်ရှိနေတဲ့တိုင်းသားများအတွက်နိုင်ငံသားစီစီရေးကပြားနဲ့အင်ထောင်စုအစင်းကိုမိတို့အစီအစဉ်ဆောင်ရွက်ပေးမည်ကိုသိရှိလို့ပြည်သူ့လူတော်အုပ်ထပ်မှတင်ဒေသာဆိုအမည်များအပ်ပါတယ်
ဒီမေကုံးအပေါ်မှာအလုတ္တမလွင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကဖြေကြားရမှာ
အချင်းပြည်နယ်အတွင်းမှာနေမြေလုံးညုံရေးရခစ်တနေရဆုံးကရောက်ရှိနေတဲ့စစ်ပေးဆောင်စကန်း IDP scan များမှာစုစုပေါင်း89ခုရှိပါတယ်။အင်တောင်စု7132စုလူရေ41009ခုရှိပါတယ်။အဲ့ဒီပြည်သူများကိုစစ်ပေးဆောင်စကန်းမှာရှိတဲ့ IDP camps မှာရှိတဲ့နေရဆုံးကနေထိုင်သူများကိုဤဌာနအနေနဲ့သစ္စာစီမံချက်နဲ့နိုင်ငံသားစီစီကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ဒီ2019ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ထိအောင်ရထုတ်ပေးနိုင်မှုကတော့စုစုပေါင်းလူရေ 19,352 ဦးရှိပြီဖြစ်ပါတယ်
။အင်ဂျန်ရမြို့နယ်မှာဆောင်ရွက်ထားတဲ့အခြေအနေနဲ့ကြန့်ရှိနေသူတွေအတွက်လည်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးဦးသိန်းစွေကအခုလိုဆက်ပြောပါတယ်
။အင်ဂျန်ရမြို့နယ်မှာမြကြီးနားမြို့နယ်နဲ့ဝိုင်းမော်မြို့နယ်ရောက်ရှိနေထိုင်တဲ့ကစ်တနေရဆုခွာနေထိုင်သူများကိုယာယီအင်တော်စုနဲ့လူရေဆင်းများကိုလည်းပဲထုတ်ပေးထားရှိပြီဖြစ်ပါတယ်။သက်ဆိုင်ရာရက်ွက်ပြည်ပအုပ်စုအုပ်ချုပ်ရေးမှူးများရဲ့နေရာလိမ်စာမှန်ကန်ကြောင်းအတီးပြုတ်ထောက်ခံချက်ရရှိပြီးပါကတရားဝင်အင်တော်စုစီးရင်လည်းနိုင်ငံသားစီစီကပ်ပြထုတ်ပေးခြင်းကိုလည်းပဲဆက်လက်ဆောင်ရွက်သွားပြီးမှဖြစ်ပါတယ
်။စစ်ဆောင်စခန်းမှာ6လကျော်နေထိုင်တဲ့မူလဒေသမှာယာယီအင်တော်စုစီးရင်ရှိပြီးသားသူတွေကိုတရားဝင်အင်တော်စုစီးရင်နဲ့နိုင်ငံသားစီစီကပ်ပြကိုလှုပ်ထုံးလုံလီနဲ့အညီထုတ်ပေးနေတယ်လို့အင်တော်စုစီးရင်မရှိသေးသူတွေကိုလည်းယာယီအင်တော်စုစီးရင်ထုတ်ပေးတာသစ္စာရရက်ွက်ကြေးရွာနဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးအဖွဲ့ရဲ့ထောက်ခံချက်နဲ့တရားဝင်အင်တော်စုစီးရင်နဲ့နိုင်ငံသားစီစီကပ်ပြတွေကိုဆောင်ရွက်ပေးနေကြောင်းပြောပါတယ်။စစ်ဆောင်စခန်းမှာ6လအောက်နေထိုင်သူတွေနဲ့တိုင်းရင်းသားမဟုတ်သူတွေကိုလည်းသစ္စာရလှုပ်ထုံးလုံနည်းနဲ့အညီအင်တော်စုစီးရင်နဲ့နိုင်ငံသားကတ်ထုတ်ပေးတာမှတ်တမ်းပြုစုထားရှိတာနဲ့နိုင်ငံသားစီစစ်ခံရမည့်တည်တည်ခံကပ်ပြ NVC ကတ်ထုတ်ပေးတာတွေဆောင်ရွက်နေကြောင်းပြောပါတယ်။အင်ဂျန်ရမြို့နယ်မှာလူဦးရေစုစုပေါင်း 8,000 ကျော်ရှိပြီးမြကြီးနားနဲ့ဝိုင်းမော်စစ်ဆောင်စခန်းကိုရောက်ရှိလာသူဟာ 3,400 နီးပါးရှိပါတယ်။ဒီလိုရောက်ရှိလာသူတွေအနက်ကနိုင်ငံသားစစ်စီရေးက135ခုထုတ်ပေးထားပြီးဖြစ်ပါတယ်။2014ခုနှစ်ကသကောင်စီရင်ကောက်ယူရာမှာအင်ဂျန်ရမြို့နယ်ရှိကျေးရွာပေါင်း62ရွာအနက်ကကျေးရွာ8ရွာသာကောက်ယူနိုင်ခဲ့တာဖြစ်ပါတယ
်။ကိုမိုးစောပြောပြခဲ့တဲ့ကချင်ဒုက္ခသည်တွေနဲ့အကြောင်းနဲ့တစ်ဆက်တည်းမှာပဲပြည်ပရောက်ကချင်လူငယ်တွေကရောပြည်တွင်းကကချင်ဒုက္ခသည်အရေးလှုပ်ရှားနေပုံကိုပြောပြပေးပါဦးမယ်ရှင်။ကချင်ပြည်နယ်အတွင်းဒုက္ခသည်တွေရဲ့အခြေအနေဒေသခံတွေရဲ့စီးပွားရေးနိုင်ငံရေးစတဲ့အပတ်ဖက်ကဆုပ်ယုပ်လာနေတဲ့အနေအထားတွေကြောင့်ပြည်ပရောက်ကချင်လူငယ်တွေဒေသအရေးလှုပ်ရှားမှုတွေမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာလို့အမေရိကန်ပြည်ထောင်စုရောက်ကချင်လူငယ်တွေကပြောပါတယ်။မနေ့ကအမေရိကန်လွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသတွေကဖိနှိပ်မှုတွေအဆုံးသတ်ရေးမြန်မာအစိုးရကိုဖိအားပေးဖို့တောင်းဆိုတဲ့ကချင်လူငယ်တချို့ကို VOA ကတွေ့ဆုံမေးမြန်းခဲ့ပါတယ်။နန်းလောင်ကပြောပြမှာပါရှင
်။ကချင်ပြည်နယ်အတွင်းစိုးရိမ်စရာအခြေအနေတွေကိုပြောတဲ့အခါမြစ်ဆုံရေကရာဆောက်လုပ်ရေးစီမံချက်ကျောက်စိမ့်တူဖော်မှုတွေနဲ့မူရစီပြဿနာနောက်ပြီးဒုက္ခသည်ပြဿနာတွေကိုအဓိကတိုင်းရင်းသားတွေကပြောလို့ရှိပါတယ်။လက်သလုံးတည်င်းနေထွက်နေတဲ့တရုတ်နိုင်ငံသားတွေဝင်ပြီးအေကတောင်းနဲ့ချီတ िश्यू ငပြောစိုက်ပျိုးနေတဲ့ကိစ္စကလည်းစိုးရိမ်စရာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကချင်အမျိုးသားအဖွဲ့မှပါဝင်လှုပ်ရှားနေတဲ့ဝင်းဒန်ဆိုင်ကပြောပါတယ်
။တ िश्यू ငပြောစိုက်တဲ့ပြဿနာအကြီးကြီးရှိပါတယ်။အဲ့ဒါဒီ IDP ပေါ့နော်ကချင်တွေကိုဒီမောင်းထုတ်လိုက်တဲ့နေရာတွေမှာစစ်ပြေဖြစ်ပြမမောင်းထုတ်လိုက်တဲ့နေရာဒီမှာပေါ့နော်ထွက်ပြေးသွားနေပါအဲ့ဒါတရုတ်တ िश्यू ငပြောတရားတရုတ်ကုမ္ပဏီကဝင်ပြီးမှအဲ့ဒါအေကတောင်းချီတင်းချီပေါ့သူတို့တင်းယူတယ်လို့ပြောရအောင်ပေါ့သူတို့စိုက်ခင်းတယ်ဆိုင်းမို့တယ်ပါတယ်တရုတ်စာလိုပဲထောင်ထားတော့တယ်အဲ့ဒီမျိုးဖြစ်နေတဲ့အနေအထားမှာအာပြန်လာဖို့ပြောတယ်ပြန်လာတဲ့နေစရာမရှိဘူးဟိုမှာငပြောပင်ဆောင်တဲ့တရုတ်တွေပဲရှိတယ်အဲ့ဒါဒီထွက်ပြေးသွားတဲ့ IDP တွေကပြန်လာမယ်ဆိုတာဘယ်မှာပြန်လာမလဲမသိဘူးအစူရစီစဉ်ပေးမလားဒါမှမဟုတ်တရုတ်ကစီစဉ်ပေးမလားလေတာကတော့အမျိုးမျိုးထွက်တယ်ဒါပေမဲ့ဒီနေ့အချိန်ကြီးတော့ပြန်လာဖို့နေရာမရှိဘူးသူတို့နေရာမကပြောပြင်ဖြစ်နေပြီအာတချို့နေရာမှာရွှေသွင်းနေဖြစ်နေပြီကြောက်စင်းနေတူးနေပြန်လာဖို့နေရာတော့မှတိတ်မရှိဘူ
းလူဝီဇီယားနာပြည်နယ်ကရောက်လာတဲ့နောက်ထပ်ကချင်အမျိုးသားအဖွဲ့မှပါဝင်လှုပ်ရှားနေတဲ့ရော်ရော်ကပကာကတော့မြစ်ဆုံရေကရာဆောက်လုပ်မယ့်အစီအစဉ်ကိုတရုတ်နိုင်ငံကဆက်လုပ်ဖို့ကြိုးပမ်းနေပြီးဒီကိစ္စကိုသူအထူးစိုးရိမ်တယ်လို့ပြောပါတယ
်ကျွန်တော်တို့ရဲ့ဒီမြစ်ဆုံဟာအင်မတန်မှကချင်တွေအတွက်ဒီပဲမဟုတ်ပါဘူးအရေးကြီးတာကျွန်တော်တို့ဒီမြစ်ဆုံတစ်ခုဟာကျွန်တော်တို့ရဲ့မြန်မာနိုင်ငံဒီပြည်သူလူထုတွေမြန်မာနိုင်ငံကပြည်ထောင်စုပြည်ထောင်သားတွေအကုန်လုံးတောက်တုံးတဲ့ဒီရေလည်းဖြစ်တယ်ပြင်ကျွန်တော်တို့ရဲ့ရေအမြင့်ကဒီရင်ဒီကြီးလာတဲ့အချိန်မျိုးပေါ့နော်မိုးရေချောင်းချတဲ့အချိန်မှာတော့မြစ်ကြီးနားမှာဒီရေတွေကဝင်လေရှိပါတယ် แต่ขนาดพี่ขับยังไงในวันนี้ใช่ดีลมยูดามกูตีสอบไม่ส่วนไม่ส่งยี่กาตาอีตีสอบไม่ปลาที่อามาขันเชื่อสิเลยบอกไอ้เราไม่ชีพเป็นจุนรู้ใช่ไหมอัตย์อันเดียมีอะไรสิได้ดีเอามายูตุยูตาลีเนี่ยเอ็มตั้มมาอัตย์อันเดียวได้สู้ยังไงอ่ะชีนี่เลยชีพอะไรลูกจุนကျောချင်ပါ
ကချင်တိုင်းလူသူဥဖြစ်တဲ့အန်ဆန်ကတော့ဒုက္ခတွေရေကိုအကူအညီပေးရလူသားချင်းစာနာမှုအကူအညီပေးရကိစ္စတွေမှာတားမြစ်ဟန်တားတာတွေမလုပ်သင့်ဘူးလို့ဆိုပါတယ
်စစ်ဖြစ်တာတိတ်ကြရပါပြီတိတ်ကြရတော့အာကျမကြီးအရာရောပညာကြီးအရာရောအရန်ထိခိုက်နေတာလေကိုယ့်ရဲ့အဖေအမေလို့ကိုယ့်ရဲ့သူတွေသူမတွေလို့စဉ်းစားကြည့်လိုက်ရင်အခုဆိုရင်ကလေးတွေဆိုရင်ပညာမတင်ရဘူးပြီးတော့သွားကူညီချင်တဲ့သူတွေတော့မှပိတ်ပင်နဲ့အရာတွေရှိတော့ခံစားရတယ်အဲအခုကလေးတွေဆိုလို့ရှိရင်အဲနေမကောင်းဖြစ်တယ်ကျမရဲ့အရာရောမကောင်းဘူးကျမအများကြီးတွေ့တယ်တွေ့တော့စိတ်မကောင်းပညာရေးအဖြစ်လဲအများကြီးဆုံးရှုံးတယ်တချို့တွေကိုမိသားကိုမိသားစုလို့ခေါ်ပြီးတော့မှကြည်နေတဲ့သူတွေလဲပိတ်ပင်နေဆိုတော့ဒါတွေကမဖြစ်သင့်ဘူးလို့ထင်တယ်
ဒီဆိုရင်ချက်တွေကိုကချင်လူငယ်တွေကမနေ့ကအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခွင့်ရချိန်မှာဆွေးနွေးတင်ပြကြပါတယ်။ကချင်ပြည်နယ်အတွင်းငြိမ်းချမ်းရေးနဲ့လူမျိုးစုဒေသတွေအတွင်းဖိနှိပ်မှုတွေအဆုံးသတ်အောင်မြန်မာအစိုးရကိုဖိအားပေးဖို့သူတို့ကတောင်းဆိုကြတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားခဲ့တာပါရှင်။အခုတခါတော့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံးနိုင်တို့အတွက်32နှစ်မြောက်အောင်မေဖွဲ့အခမ်းအနားအကြောင်းကိုပြောပြပေးပါဦးမယ်။ဖုံးမော်နေဆိုပြီးလူသိများတဲ့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့ရတဲ့မလအရေးခင်ဖြစ်ပွားခဲ့တဲ့နှစ်ပတ်လည်ထိမ့်မတ်နေ့ကိုရခင်ရန်ကုန်စက်မှုတက္ကသိုလ်နေရာအခုရန်ကုန်နီးပညာတက္ကသိုလ်မှာဒီကနေ့ကျင်းပပါတယ်။ဒီအခမ်းအနားကျင်းပတာဟာနောက်အနာဂတ်မျိုးဆက်တွေကြားသမိုင်းမှန်ပျောက်ပြတ်မသွားစေဖို့ဖြစ်တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်။1988ခုနှစ်မလကျောင်းသားအရေးခင်ကနေပြီးရှစ်လေးလုံးလူထုအုံကြွားမှုကြီးအထိဥတီစေခဲ့တဲ့အောင်မေဝဲနေ့ဖြစ်ပါတယ်။နှစ်ပတ်လည်ခန္ဓာကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မတ်လ13ရက်နေ့ဟာမဆလဆူရရဲ့အထီးကေယုံနေနေရတဲ့ဖွဲ့ဒီပစ်ခတ်တာကြောင့်ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့ရတဲ့32နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုနေ့ရောက်တိုင်းအောင်မေဘွယ်အထိမ့်မဲ့ခန္ဓာတွေကျင်းပလေရှိသလိုဒီကနေ့ရန်ကုန်နီးပညာတက္ကသိုလ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့တော့အခမ်းအနားကျင်းပရေးကော်မတီဖွဲ့ဝင်အောင်ကျော်စင်ကအခုလိုပြောပါတယ
်။နံပါတ်1အချက်ကတော့ဒီသမိုင်းမှောင်ဆက်လက်တည်ရှိစေဖို့ပေါ့။နံပါတ်2အချက်ကတော့တက္ကသိုလ်ရဲ့ဂုဏ်သိက္ခာကိုသိမ့်ဖို့ပေါ့လေ။နံပါတ်3ကတော့ဆနာဖက်ဒရယ်ပြည်ထောင်စုရေးအတွက်ပူးပေါင်းပါရဲ့ဆောင်ရွက်ဖို့ပေါ့လေ။
ကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့တဲ့နေရာမှာရေကြီးဖြစ်တဲ့ညချင်းမှာပဲကျောင်းသားတွေကကျေပုံထိမ့်မဲ့အုပ်ကူဆောက်လုပ်ပြီးမဲ့အဲ့ဒီခေတ်မဆလာအစိုးရကချက်ချင်းပဲပြန်လည်ဖျက်ဆီးခဲ့ပါတယ်။စေဆိုးရလက်ထက်တစ်လျှောက်လုံးမှာလည်းဒီခန်းသားတွေကိုလို့လက်လက်ကျင်းပခွင့်မရခဲ့ပါဘူး။အခုဒီနေ့ခန်းသားမှာတော့အရင်ဆောက်လုပ်ခဲ့မှုတဲ့ပုံစံတူအုပ်ကူပြန်လည်တည်ဆောက်ခဲ့ကြပါတယ်။1988မတ်လ13ရက်နေ့ညကစက်မှုတက္ကသိုလ်ကျောင်းသားတွေနဲ့အရက်သားတွေဖြစ်ပွားခဲ့တဲ့ပဋိပက္ခကိုတာဝန်ရှိသူတွေဘက်ကဖြေရှင်းပေးဖို့ကျောင်းသားတွေကတောင်းဆိုခဲ့ရကနေအာဏာပိုင်ကအင်အားသုံးဖြိုခွင်းခံခဲ့ရပြီးကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်မှန်ကိုပြည်သူတွေသိရှိအောင်လှုံ့ဆော်သွားမယ်လို့ကောင်ကျော်စင်ကစပြောပါတယ
်။ဘယ်လိုများဆိုလဲဒီအရင်ပတ်သက်ပြီးတော့မိမိကြွခွင့်အောင်လည်းအခွင့်အရေးကြလူသားကြီးဆိုလေဒီနေ့ကာလမှာတော့ဆန္ဒပြောသလိုအကုန်လုံးကတော့တည်နိုင်ရင်ရှိရမရှိဘူးပေါ့လေတည်ရလူတွေကလည်းအားရစွာတည်ရှိနေရမျိုးတွေလည်းရှိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့စိတ်ရှိရှိနဲ့ဒီဟာကိုဆက်ပြီးတော့မှပေါ့နော်နိုင်တယ်လို့ကိုတို့အတိုင်းတားနေနိုင်တယ်လို့ဆက်လုပ်ကြမှာပေါ့လေ
ဒီကနေ့ခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းတဝန်လာပြပို့ခဲ့ပါတယ်သူတို့တွေပိစတ်တာကြောင့်တပါတီအာဏာရှင်စနစ်အောက်ကနေရုန်းထွက်ပြီးခိုင်မာတဲ့ဒီမိုကရေစီမတည်ဆောက်နိုင်သေးပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိလာတာလို့တဝန်လွှာထဲမှာအတိအမှတ်ပြုဖော်ပြထားပါတယ်။ဒုနိုင်ကိုကြာဆုံးခဲ့တဲ့မလ13ရက်နေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေ့ဖြစ်သတ်မှတ်ပေးဖို့နိုင်ငံရေးတိုင်းဝိုင်းနဲ့တက်ကြလှူရှာသူတွေကအစိုးရအဆက်ဆက်ကိုတောင်းဆိုခဲ့ကြပါတယ်။အစိုးရကတရားဝင်သတ်မှတ်ပေးထားတာမရှိပေမဲ့လို့ဒီနေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေ့ဖြစ်လူ့ကွင်ရေးတက်ကြလှုပ်ရှားသူတွေကတော့အထိမ့်မဲ့အခမ်းအနားတွေကျင်းပကြပါတယ်။ဒါနဲ့ပတ်သက်လို့88မျိုးဆက်ကျောင်းသားကုမြအေးက
ပြောချင်တာကတော့မြန်မာနိုင်ငံလူ့ကွင်ရေးနေ့လို့သတ်မှတ်ခြင်းသတ်မှတ်ခြင်းဆိုတာကျွန်တော်တို့ဒီဖြတ်သန်းခဲ့လူတွေနဲ့ပြည်သူများစွာသတ်မှတ်ထားရင်သတ်မှတ်ခဲ့လို့ကျွန်တော်ယူဆပါတယ်။အစိုးရကအသိမှတ်ပြုပေးနိုင်တော့ပိုကောင်းတာပေါ့ဗျာ။ဟိုအဲ့ဒီအခြေအနေကတော့တော့မရောက်သေးဘူးပဲကျွန်တော်ပြောချင်ပါတယ်။ဟုတ်
ဒီကနေ့ခန္ဓာကိုယ်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြင်ပညာရေးဝန်ကြီးကလည်းတဝန်လာပေးပို့ခဲ့တယ်လို့88နိုင်ငံရေးမျိုးဆက်တွေကျောင်းသားဟောင်းတွေပြင်ကိုဖိုးမော်နဲ့ကိုစိုးနိုင်တို့မိသားစုဝင်တွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုဖုံးမော်နဲ့ကိုစိုးနိုင်တို့အတွက်32နှစ်မြောက်အောင်မေဘွယ်ခမ်းနာကြောင့်ကိုထက်အောင်ခန့်ပြောပြသွားတာပါ။အခုတော့လူငယ်တွေစာကောင်းပေကောင်းဖတ်လာစီရေးလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကိုလည်းအလှည့်ပေးပါရစေရှင်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုပြုပြင်ပြောင်းလဲနေတဲ့အချိန်မှာလူငယ်တွေရဲ့စဉ်စားတွေးခေါ်မှုတွေပြောင်းလဲလာနိုင်ဖို့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့နဲ့ရေရှည်ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုအထောက်အကူပြုနိုင်မဲ့စာအုပ်စာပေတွေကို Education လို့ခေါ်တဲ့အဖွဲ့အဖွဲ့ကမိတ်ဆက်လိုက်ပါတယ်။လူငယ်တွေအတွက်ဘလို့အထောက်အကူပြုမဲ့စာအုပ်စာပေမျိုးတွေလဲဆိုတာကိုတော့စာအုပ်မိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုကောင်းဆန်ဟိန်ကပြောပြမှာပါရှင်။
Education for Asia လို့ခေါ်တဲ့အာရှနိုင်ငံတွေအတွက်ပညာရေးနဲ့ပတ်သက်တဲ့အထောက်အပံစာအုပ်တွေထုတ်ဝေနေတဲ့အဖွဲ့အစည်းတစ်ခုကမြန်မာနိုင်ငံရဲ့လက်ရှိလိုအပ်ချက်တွေရေရှည်ခိုင်မာတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အထောက်အပံဖြစ်စေဖို့ရည်ရွယ်ပြီးခုလိုစာအုပ်တွေကိုစူးစိထုတ်ဝေတာဖြစ်တယ်လို့တပည့်ဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကပြောပါတယ်
ဒါတချို့ environment နဲ့ပတ်သက်တဲ့ပညာရေးဆိုရင်ကျွန်တော်တို့အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ကျောင်းနေမှာကျွန်တော်တို့သင်ရိုးတွေမှာထက်တင်တဲ့တမိုင်းချောင်းအစင်လာကျွန်တော်တို့မရှိခဲ့ဘူး။ဒါပေမဲ့ဒီလိုဒီအချိန်ကမျိုးမှာကျွန်တော်တို့ formal ပေါ့တကယ်ကျောင်းနေမှာပညာသင်ခွင့်မရတော့လူငယ်များတည်လဲဒီလိုပညာမျိုးကိုမိမိဟာမိမိလေ့လာလူစိတ်ရှိတယ်ဆိုလို့ရှိရင်လေ့လာနိုင်ဖို့အခွင့်အလမ်းရရှိအောင်ဆိုပြီးတော့ဒီရွယ်ချက်တွေလည်းကျွန်တော်တို့ကဒီလိုစာအုပ်တွေကိုကျွန်တော်တို့ထုတ်ဝေတာဖြစ်ပါတယ်။
Education ကထုတ်ဝေတဲ့စာအုပ်တွေကိုဝေးလံခေါင်ဖျားဒေသတွေမှာရှိတဲ့လူမှုအဖွဲ့အစည်းတွေကိုလှူဒန်းသွားမယ်လို့လဲစောမျိုးမင်းသူကဆက်ပြောပါဗျာ
။တကယ်လိုအပ်တဲ့နေရာဒေသတွေမှာလူမရောက်သူမရောက်ရောက်ဖို့အတွက်အမှန်တန်ခက်ခဲတဲ့ဒေသတွေမှာသွားရောက်ပြီးတော့သင်ကြားပေးတာတို့နော်လီသူတို့ရဲ့ဟိုစားပေါ့စွမ်းရည်မြင့်တင်ရေးလုပ်ငန်းတွေလုပ်တဲ့အဖွဲ့အစည်းတွေကြတော့ကျွန်တော်တို့လည်းမရောက်နိုင်တဲ့အတွက်ကြောင့်မလို့လူတကာလည်းအဖွဲ့အစည်းတော်များလည်းရောက်ဖို့တော့ခက်ခဲဖြစ်တော့ကြောင့်မလို့အထူးသဖြင့်အဲ့လိုအဖွဲ့အစည်းမျိုးတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့စာအုပ်စာတမ်းတွေကိုလှူဒန်းတယ်နောက်တစ်ခုကတော့ဒီလိုတချို့ဒီရန်ကုန်တိုင်းဒေသကြီးအတွင်းမှာပဲဖြစ်ဖြစ်ကျွန်တော်တို့မြို့တွေမှာတောင်မှအင်မတန်လိုအပ်တဲ့ဒေသပေါ့ဥပမာလိုင်သာယာတို့လိုမျိုးတကယ် rural ဟောစာတကယ်အင်မတန်လိုအပ်တဲ့ community တွေမှာသင်ကြားမှုတွေစွမ်းဆောင်ရည်မြင့်တင်ပေးမှုတွေလုပ်နေတဲ့အဖွဲ့အစည်းတွေအတွက်ဆိုလို့ရှိရင်လည်းတို့ကလိုတယ်တို့ကတောင်းဆိုလာရဲဆိုလို့ရှိရင်ကျွန်တော်တို့ကလှူဒန်းတာတွေလုပ်တယ
်ဒီစာအုပ်တွေဟာမြန်မာနိုင်ငံကကျောင်းသားကျောင်းသူတွေအနေနဲ့နိုင်ငံတကာကလူငယ်တွေနဲ့ဒန်းတူဖွံ့ဖြိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကြောင်းအရာတွေကိုလေ့လာနိုင်ဖို့အတွက်အထောက်အကူဖြစ်စေတယ်လို့လူမှုရေးသိပ္ပံဘာသာရပ်ကိုလေ့လာနေတဲ့ကျောင်းသားဆောလီယိုလင်းကအခုလိုပြောပါရစေ
။အစိုးရအကြောင်းမှာကျွန်တော်တင်လာခဲ့တဲ့စာအုပ်တွေဆိုရင်တင်ရုံးကကျောင်းသားကိုအဓိကမထားဘူး။ကျွန်တော်ဒီကိစ္စတင်ရုံးကိုဘယ်လိုပြောင်းသင်မလဲဆိုတာကိုကျွန်တော်တို့ပို့ပြီးအဓိကထား။ဒီစာအုပ်တွေကကျွန်တော်တို့လူငယ်တွေရောပဲပေါ့နော်။အခုကမ္ဘာကြီးမှာဖြစ်နေတဲ့ issue တွေနဲ့ပေါ့နော်ဒီ global issue တွေကျွန်တော်မြန်မာနိုင်ငံလူငယ်တွေလည်းတခြားနိုင်ငံလူတွေနဲ့ up to date ဖြစ်နေတဲ့ issue တွေ။နောက်ပြီးတော့ကျွန်တော်တို့ဒီစာအုပ်တွေကလုံးဝ lecture ပေးနေရပဲမဟုတ်ဘဲနဲ့ practice တွေလည်းပါတယ်ပြီးရခါမှာ activities အများကြီးလည်းပါတယ်သူကဒီစာအုပ်တွေအားဖြင့်ပေါ့နော်ကျွန်တော်တွေစာလေ့လာခြင်းတစ်ခုတည်းမဟုတ်ဘဲနဲ့တခြားဒီပြင်ပ activities တွေတွေပေါ့လဲပေါ့နော်ကျွန်တော်ထိတွေ့နိုင်ပြီးတော့ဒီကဘာကြီးမှာဖြစ်နေတဲ့ issue တွေအလုံးကိုကျွန်တော်သိပြီးတော့တကယ်နိုင်ငံတကာကျောင်းသားတွေနဲ့အတူပေါ့နော်တပြင်းညီပေါ့နော်လိလာရလိမ့်မယ်လို့ဒီစာအုပ်အားဖြင့်လည်းအထောက်ကူအများကြီးပြုလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်။အာရှတိုင်းပြည်တွေမှာပါကြည်ကြဲပြင်းပြင်းအသုံးချနိုင်တဲ့စာအုပ်တွေကိုထုတ်ဝေနေတဲ့ Education အဖွဲ့ဟာလူငယ်တွေ2000ခုနှစ်ကနေအခုလက်ရှိအချိန်အထိလူငယ်တွေအထောက်ပံ့ဖြစ်စေနိုင်မဲ့စာအုပ်ပေါင်း50ကျော်ကိုထုတ်လုပ်ထားရှိပြီးဖြစ်ပါတယ်။အခုစာအုပ်မိတ်ဆက်အခမ်းအနားမှာတော့တဘာဝပတ်ဝန်းကျင်ရေးရာကိစ္စတွေရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးဆရာတုသေသနပြုချက်တွေဆရာသနခုစာပေတွေအပါအဝင်စာအုပ်ပေါင်း10ခုမိတ်ဆက်ထုတ်ဝေခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟိန်ပြောပြခဲ့တာပါရှင်။ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့လည်းနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့လည်းဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စားလိုက်ကြည့်စားလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။ည7:00နာရီဆက်ပြီးထုတ်လွှင့်မယ့်အစီအစဉ်တွေဖြစ်ကြတဲ့လူလူကျမ်းမာရေးဥကြော်ဆန်တာရဲ့မြန်မာရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေကိုလည်းမကြခင်နားဆင်ရပါမယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဖေဖော်ဝါရီမြန်မာပိုင်းရဲ့2019ခုနှစ်မလ23ရက်ပုဒ်ထူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာလူမှုကျန်းမာရေးအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့ရခိုင်ပြဿနာဘယ်လိုအဖြေရှာကြမလဲဆိုတဲ့အကြောင်းကိုအခုလိုဆွေးနွေးထားပါလေ။
နော်လည်းတင်တဲ့ဘုရင်ပြီးတော့ဆွေးနွေးဝဲကိုသွားမယ်ဆိုလို့ရှိလို့ရှိရင်တော့လည်းရှိနေတဲ့အခြေအနေကိုအတိအမှတ်ပြုပြီးအဲ့ဒီအတိအမှတ်ပြုနေတဲ့အချိန်မှာအကုန်လုံးပြည့်ရလိုက်ဖို့ပဲ။အဲ့ဒါပြီးနိုင်ငံရေးဆွေးနွေးပွဲကိုရှင်းရှင်းလင်းလင်းကျွန်တော်တို့က
မြန်မာအရေးတုံ့တက်သူဦးမောင်မောင်ဆိုးရဲ့တုံ့တက်ချက်တွေကိုကြားကြရဖို့ရှိပြီးနောက်ပိုင်းမှာလည်းအားကစားသတင်းလွှာကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်။ဝတ်သက်ယောဂကုသပြန့်နှံ့မှုမြန်မာနေတဲ့အချိန်မှာရင်သွေးငယ်လေးတွေဖျားနာပြီးဆိုရင်နားလေတက်ကြွတဲ့ဆရာဝန်တွေနဲ့အမြန်ဆုံးပြသကြဖို့လိုအပ်ပါတယ်။တကြွန်းတဲ့ဆေးပညာရှင်တွေနဲ့တိုင်ပင်မှသာဝက်သက်ယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ကြဉ်နိုင်မှာဖြစ်တဲ့အကြောင်းအထွေထွေသမားတော်ဒေါက်တာမိုးအောင်ကျော်နိုင်ကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စောကတင်ပြထားပါတယ်ရှင
်။ဒီပိုင်းမှာဝက်သက်ယောဂါဖြစ်တဲ့ကလေးတွေအရေးတက်များလာတာကြောင့်ကလေးဆေးဝင်တွေမှာဝက်သက်ယောဂါနဲ့တက်ရောက်ကုသနေရတဲ့ကလေးတွေများပြားနေတယ်လို့အသက်20နဲ့30ကျားအရွယ်တွေမှာလည်းဝက်သက်ယောဂါဖြစ်နေကြတာကိုတွေ့နေရတယ်လို့အထွေထွေယောဂါကုဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့အခုဆရာတို့နေပတ်ဝန်းကျင်မှာဒီဝက်သက်ယောဂါဖြစ်ပွားတဲ့လူတွေတွေ့များပါတယ်။ဆရာတို့ကတော့လူကြီးကုတဲ့သမားတော်ဖြစ်တဲ့အတွက်လူကြီးဆိုတာအသက်20နဲ့30ကျားမျိုးသမီးတွေဆရာတို့စီမှာလူနာအနေနဲ့လာတာဖြစ်ပါတယ်ရှိပါတယ်။ကလေးဆေးဝင်မှာလည်းဒီဝက်သက်ယောဂါနဲ့အကလေးစုံတက်နေရတဲ့လူတွေရပြလာတယ်လို့ဆရာတို့သိရတယ
်။ဆောင်းရသည်နဲ့နေရသည်အကူပြောင်းအချိန်ကာလဟာလူတွေထဲမှာဝက်သက်ယောဂါဗိုင်းရပ်စ်ပိုးတွေ့ရှိမှုနှုန်းမြင့်တက်နေလေးရှိတဲ့အချိန်ခါပဲဖြစ်ပါတယ်။ငငယ်ကဝက်သက်ယောဂါကာဝယ်ဆေးမထူးခဲ့တဲ့သူတွေနဲ့ဝက်သက်ယောဂါကာဝယ်ဆေးကိုပြည့်စုံအောင်မထူးခဲ့တဲ့သူတွေဟာအခုလိုရသည်အကူပြောင်းကာလမှာဝက်သက်ယောဂါဖြစ်ဖို့အခွင့်အရေးများတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နံပါတ်1ပြောချင်တာကတော့ဒီလိုရသည်ဦးအခြေအနေပေါ့နော်ဆောင်းနှွေးပေါ့နော်ဆောင်းနှွေးနဲ့နှွေးအခုအချိန်လေးတွေမှာဆရာတို့ရဲ့လေထုထဲမှာဒီဗိုင်းရပ်စ်ရဲ့တွေ့ရှိမှုပြန့်နှံ့မှုနှုန်းတွေကများတယ်နော်အဲ့တော့မီဇယ်ဗိုင်းရပ်စ်ကဒီယာဒီမှာလေထုထဲမှာများတဲ့အတွက်ဒီဇယ်ဖြစ်တဲ့လူပိုများတယ်ပေါ့နော်ဒုတိယတစ်ချက်ကတော့ဗာလဲဆိုရင်ကာကွယ်ဆေးအဲ့တော့ကာကွယ်ဆေးငငယ်ကမထိုးခဲ့တဲ့လူတွေကဒီပြန့်နှံ့နေတဲ့မီဇယ်ပိုးမွားတွေကိုရှူဆိုင်မိမယ်ဆိုလို့ရှိရင်ဒီဇယ်နော်မီဇယ်ဆိုတော့ဝက်သက်ယောဂါဖြစ်မှာတေးကြတယ်တဲ့အဲ့တော့ကာကွယ်ဆေးထိုးတဲ့ရာဂိုင်းတို့နဲလေဒီစီဖြစ်တဲ့လူတွေးရှိဖို့များလေဖြစ်ပါတယ်ပေါ့နော်နောက်တစ်ချက်ကကာကွယ်ဆေးထိုးထားတော့လေပဲเนาะဆေးမအောင်တဲ့လူတွေကာကွယ်တဲ့ထက်မပြည့်တဲ့လူတွေနောက်တစ်ခုကမိကဝက်သက်ကာကွယ်ဆေးကနှစ်ကြိမ်ထိုးရတယ်ကိုးလာမှာပဲထိုးပြီးတော့တစ်နှစ်ခွဲမှမထိုးဖြစ်တဲ့သူတွေမှာဒီ15ရာဂိုင်းနှုန်းလောက်ကဆရာတို့ကဒီဝက်သက်ယောဂါဖြစ်ပွားနိုင်မှုရာဂိုင်းနှုန်းရှိပါတယ်ဆိုတော့ဒီလိုအချက်တွေကြုံကြိုက်တဲ့အခါမှာဆရာတို့ကဒီဝက်သက်ဖြစ်ပွားမှုနှုန်းများလာတယ်လို့ဆရာတို့ယူဆပါတယ
်ရင်းနှီးမိမတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေမှာဝက်သက်ယောဂါလက္ခဏာတွေတွေ့မြင်နေရပြီဆိုရင်ဆရာဝန်နဲ့အချက်ချင်းပြသပြီးစေကူတာမှုခံယူပေးရမှာဖြစ်ပါတယ်ဆောင်ဝင်တဲ့အချိန်မီစေကုသမှုခံယူခြင်းဟာဝက်သက်ယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရောကျစေမှာပါယနေ့ငယ်လေးတွေမှာဝက်သက်ယောဂဖြစ်မဖြစ်ဆိုတာကိုဘယ်လိုလက္ခဏာတွေနဲ့တိုက်တာဆုံးဖြတ်ကြည့်နိုင်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဝက်သက်ယောဂရဲ့ပထမဆုံးလက္ခဏာကတော့နာစီချောင်းဆိုးဖျားတာပေါ့နော်အဲ့တော့ရိုးရိုးသူဒီတုတ်ကွေးဗိုင်းရပ်စ်လိုပဲမျိုးစားဖြစ်တဲ့အတွက်ကြောင့်မလို့တုတ်ကွေးနေပုံစံမျိုးလေးနဲ့စပါမယ်ဒါကြောင့်မိမိရဲ့ကလေးဖျားမယ်နာစီချောင်းဆိုးမယ်ဒီယာဒီမှာဖြစ်တယ်ဆိုရင်သူ့ကိုဝက်သက်ဖြစ်နိုင်တယ်လို့တန်တရားရှိရမယ်သူ့ကိုတည်တံ့ဖယ်ရှားထားရမယ်အဟာရပြည့်ဝအောင်ကြိုးမွေးရမယ်ဒါတွေဆက်လုပ်ရမယ်အဲ့တော့ဝက်သက်မှန်ဘယ်တော့မှတည်နိုင်မလဲဆိုရင်ဖြားပြီး၄ရက်မြောက်နေ့လောက်မှမျက်နှာနဲ့လက်ဘဲမှာနှီးဆက်နှီးခွက်ကလေးတွေနှီးပြင်းလေးတွေပေါ်ပေါက်လာပြီဆိုရင်တော့ဒါဒီဝက်သက်ဖြစ်ဖို့ရာဂိုင်းတော့များသွားပါပြီဒါကြောင့်မလို့ဆရာဝန်နဲ့ပြတ်သားပြီးတော့ဆေးကုသမှုခံယူရတော့မယ်ဟောအရင်တုတ်ကွေးကတော့ကွက်ကူကိုပူကြစီလေးနဲ့ရေတောက်ပြီးတော့ဟောအဲအဟာရပြည့်ဝအောင်ကြွေးပြီးစောင့်ကြည့်မယ်၄ရက်ညောင်းနေမှာနေဆက်နေပြင်းမျက်နာနဲ့လည်ပင်ကစထွက်တယ်။တခြားယောဂါတွေကခြေလက်ကစထွက်တယ်။တချို့ယောဂါတွေကခန္ဓာကိုယ်ကစထွက်တယ်။အဲ့တော့ဝက်သက်ကတော့မျက်နာနဲ့လည်ပင်မှာစပြီးတော့နေဆက်အခုလေးတွေတွေးပြီးဆိုလို့ရှိရင်တော့ဆရာဝန်နဲ့ပြသတယ်။ဘာလို့ဆိုတော့ဒီနေဆက်ဒီဟိုဗိုင်းရပ်စ်ပိုးချောင်းဖြစ်တာပါဝက်သက်က။အဲ့တော့ဗိုင်းရပ်စ်ပိုးချောင်းမလို့အသက်ဆုံးရှုံးရတဲ့ဆိုင်ဝက်သက်ဖြစ်ပြီးတဲ့နောက်မှာနောက်ဆက်တွဲဝင်ရောက်လာတဲ့ဒီနမိုနီးယားအဆုတ်ရောင်ခြင်းအုံနောက်မေးရောင်ခြင်းနော်
ဒီရောဂါတွေကြောင့်မလို့နောက်ဆက်တွဲအသက်ဆုံးမွားရမျိုးဖြစ်တတ်ပါတယ်တချို့မှဆိုနားကိုက်နားကြည့်လို့ရတယ်ဖြစ်တတ်တယ်ကလေးငယ်တွေပါပေါ့နော်ဝတ်သက်ယောဂကူးစက်မခံရဘူးအတွက်ကတော့ဝတ်သက်ယောဂကာဝယ်ဆေးကိုပြည့်ပြည့်စုံစုံထိုးနှံပေးထားပြီးကိုယ်ကဆွမ်းအားကောင်းမွန်အောင်ပြုစုဆောင်လျှောက်ပေးရမှာဖြစ်ပါတယ်ယနေ့ကလေးတွေဒီအပိုင်းအတွင်းဖြားပြီးဆိုရင်ပေါ်ပေါ်ဆက်ဆက်သဘ
စစ်စစ်တင်ပါတယ်မထိုးရသေးဘူးဆိုရင်ဆရာတို့ထိုးတင်ပါတယ်ပထမ6လမှာတစ်လုံးပဲထိုးထားတဲ့ကလေးတွေကလည်းပဲဒီချိန်မှာဒုတိယ dose ဖြစ်တဲ့ booster dose ကိုဟိုစေထိုးခြင်းဆောင်ရွက်ပေးရမှာဖြစ်ပါတယ်မိဘအနေနဲ့နောက်တစ်ခုကတော့ကိုယ်ကလေးဖြားပြီဆိုလို့ရှိရင်ဆရာတို့ကစောင့်ကြည့်ထားဖို့လိုပါတယ်ဒီ3ရက်5ရက်အတွင်းမှာဒီညနာနဲ့ဘယ်ဘေးမှာเนาะအလီကွက်ကလေးထွက်လာပြီဆိုရင်ဝက်သက်ဖြစ်နိုင်တဲ့အတွက်ဒီစကြနဲ့ဆရာအောင်နဲ့ပြပြတယ
်ဝက်သက်ရောဂါကူးစက်ပြန့်နှံ့မှုမြင်မာနေတဲ့အချိန်မှာယနေ့ကလေးတွေဖြစ်လာပြီဆိုရင်နားလေတကြွနဲ့ဆရာဝန်တွေနဲ့အများဆုံးပြသတိုင်ပင်ပြီးဝက်သက်ရောဂါရဲ့နောက်ဆက်တဲ့ဆူးကျူးတွေမခံစားရအောင်ကြိုတင်ကာဝယ်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါလူထုကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာမြန်နာစင်နိုင်ပါလေရှင်ခုဆက်ပြီးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားပါမယ်အခုတလောတနေ့တခြားဆိုးရွားလာနေတဲ့ရခိုင်ပြည်နယ်အခြေအနေဟာပြည်ထောင်စုအတွက်စိန်ခေါ်မှုကြီးတရက်ဖြစ်နေတဲ့ဆိုရင်မှားမယ်မဟုတ်ပါဘူးမြမနိုင်ငံရေးလောကမှာတခါမှမအောင်မြင်ဘူးတဲ့လက်နက်ကင်အပြုတ်တိုက်ရေးလက်စင်နဲ့ဒီပြဿနာကိုဖြေရှင်းနိုင်မယ့်အလားအလာရှိပါသလားဘလို့အဖြေရှာသင့်တယ်လဲဆိုတာမြမနိုင်ငံရေးသုံးသက်သူဦးမောင်မောင်စိုးနဲ့ဦးကျော်စံသားကဆွေးနွေးသုံးသက်ထားပါတယ်ရှင
်ဦးမောင်မောင်စိုးခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးကြတာကတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပါတယ်ရခိုင်ပြည်နယ်မှာအခုလောလောဆယ် AA နဲ့မြန်မာအစိုးရစစ်တပ်နဲ့တိုက်ပွဲတွေဟာတော်လေးပြင်းထန်လာတယ်။ဒေသခံတွေစစ်ဘေးဒုက္ခတွေပေါ့စစ်ကြောင်းထွက်ပြေးရတဲ့လူသိပ်များလာတယ်။တကယ်တမ်းစစ်ဆိုတာကတော့နိုင်ငံရေးပြဿနာမပြေလည်တဲ့အခါထပ်ပြီးတော့တိုက်ကြတယ်လို့ပြောကြပါရတယ်။သို့တော်လည်းပဲစစ်နဲ့ဖြစ်ရှင်းလို့လည်းပဲနိုင်ငံရေးပြဿနာဟာပြေလည်သွားတယ်လို့တစ်ခါမှမရှိခဲ့ဘူးပါဘူး။အထူးသဖြင့်မြန်မာနိုင်ငံသမိုင်းမှာဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်တဲ့အလားအလာများဥမာပုံစိုးစဉ်းစားမိပါလားကျွန်တော်ဒီကနေ့တောင်ဆွေးနွေးကြပါမယ
်လုံးလုံးစေကျွန်တော်တို့တွေ့ရတဲ့ပြဿနာပါတယ်ဆိုတော့တိုင်းရင်းသားတွေခွေကြီးနဲ့ပတ်သက်တဲ့ပြဿနာပေါ့နော်ကျွန်တော်တို့ဘဝပြပြောင်းစုလို့ပြောတယ်တိုင်းတစ်လျှောက်လုံးတပီတောင်ခက်နဲ့ပဲကျေသုံးလာတယ်လို့တိုင်းရင်းသားတွေကဆွဆွဲတာရှိတယ်အဲတစ်ဖက်ကလည်းပဲတိုင်းရင်းသားတွေနဲ့ပတ်သက်ပြီးခွင်ကြီးဘာရသလဲလို့2008အချိန်ကဥပဒေမှာပြောရင်လေလောလောဆယ်မှာဘာမှမရသေးဘူးဆိုတာမျိုးရှိတယ်။အဲ့တော့တိုင်းရင်းသားတွေမှာဖြစ်နေတဲ့ပြဿနာကဘာဖြစ်လဲဆိုတော့လက်နက်မရှိရင်လူရမွေဘူးလက်နက်မရှိရင်ငါတို့ဖက်မလို့ဘူးလက်နက်မရှိရင်ငါတို့စကားထည့်တူပြောဘူးလက်နက်မရှိရင်ငါတို့မဆွေးနွေးဘူးဆိုတဲ့အမြင်ကတိုင်းရင်းသားတွေမှာလက်နက်ဆက်ဆိုင်ဝင်တယ်။အဲ့တော့သူတို့အနေနဲ့လက်နက်ကြိုင်ပါကငါတို့ကိုဒန်းလူကြီးကိုဆွေးနွေးလိမ့်မယ်။ဆိုတော့လက်နက်ကြိုင်ပြီးတော့တိုင်းရင်းပြဿနာဖြစ်ရှင်းနိုင်တာမဖြစ်ရှင်းနိုင်တာဒါပြဿနာတစ်ခုပေါ့ဗျာ။
โอเคကျွန်တော်တစ်ချက်မေ့ချင်ပါတယ်ဒီမှာကြားဖြတ်ပြီးတော့ဆိုတော့ဒီလိုလက်နက်ကင်မှလူရစင်ချင်းခံရတယ်ဆိုတဲ့ကိစ္စဟာတိုင်းရင်းသားတွေရဲ့အထင်မြင်ချက်သက်သက်လား perception သက်သက်လား reality လားဆိုတာကိုကျွန်တော်သုံးသပ်စေချင်ပါတယ်တကယ်ပဲဒီလိုဖြစ်နေသလား
အဲ့တော့လက်တွေ့ပါဗျလက်တွေ့မှာနောက်ဆိုတော့ရခိုင်ကိ issue ပြောမယ်ဆိုရခိုင်မှာတိုင်းရင်းသားပါတီ PNP 2010မှာလည်းနိုင်တယ်2015မှာလည်းနိုင်တယ်ပြည်နယ်မှာလည်းအများစုရတယ်တို့တော့ပြည်နယ်အစိုးရတင်မောက်ခွင့်လည်းမရှိဘူးပြည်နယ်လွှတ်တော်ရေးဆောက်ကလည်းဘာမှမရှိဘူးပြည်နယ်အစိုးရဆိုတာကိုလည်းဘူဝတိုက်ခန့်နေဒါပေမဲ့တိုက်ခန့်တဲ့ပြည်နယ်အစိုးရဒီပြည်နယ်ပဲဒီဘတ်ဂျက်ခွင့်အမှာနည်းနည်းလေးပဲရတယ်ဒီလိုအနေထားအောက်မှာလက်တွေ့ဒီတရားဝင်ရွေးကောက်ပွဲနီးလမ်းနဲ့တွားရင်ဘာမှမရဘူးလို့အထူးသဖြင့်လူငယ်တွေကမြင်နေကြတယ်ပြဿနာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လည်းပဲမရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့တကယ်လည်းမရပါဘူး
အဲ့တော့
မမရဘူးရ
တချို့အဲ့ဒီဖုံဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့တချို့ကစောတကတက်တယ်ပြည်နယ်တွေကဖုံဖြိုးတိုးတက်မှုအရင်နေကွေးနောက်ကျပြီးတော့ဘာမှသူတို့ပြည်နယ်တွေလုပ်ပြတာမရှိဘူးဆိုရယ်ခန်းစားချက်ကိုလည်းပဲပြောကြပါရတယ်တချို့ကအဲ့ဒါကိုဘယ်လိုစောတာတက်ဆိုပြည်နယ်တွေမကဘူးဒီလိုဆင်းရဲနှမမှုတက်တာကိုခံရတာတပြည်လုံးခံရတာပဲပြည်ထောင်စုတစ်ခုလုံးခံရတာပဲပြည်နယ်တစ်ခုရက်ကွက်ပြီးတော့စိတ်ဆိုးစရာမဟုတ်ဘူးလို့လည်းပြောကြပါရတယ်အဲ့ဒီကိစ္စကိုဘာပြောချင်ပါလဲ
အဲ့ဒါကတော့ဗျာသူဂျီဘူကပြောတာဖြစ်တယ်ဗျာလက်တွေ့ကြတော့အဲ့လိုမဟုတ်ဘူးဥမာဆိုတော့ပြည်နယ်တွေမှာဆင်းမှုနှိမ့်ကြတယ်ပြည်မဟိုဒန်းသူနှိမ့်ကြတယ်ဆိုရင်ဥမာဆိုတော့ ยังใครอิสุทธิ์คูเรียบยอมไม่สุนยังใครมาดีเจนรู้ยาเสียมีบ่เนาะนี่ฉันเนี่ยกริบยาวด่านักท่องสังหารยาวด่าเรื่องสิ่งคนนี้เรื่องอะไรยาดีนักท่องสังหารมายาวด่าเจนรู้นี่ฉันเนี่ยกริบยาวนี่ด่านที่มามาใจยาวนี่ละวะนับวิวเจนรู้เส้นเส้นปีเนี่ยเช่นปัตมายังใครดูดีอะวะวัดดูกว่าเรื่องมือวิศวะเลยดาวตัววิจารณ์ตั้งนี้ลูกไม่อยากรู้ลูกเท่าไ
หร่ลูกมันสู้สู้กับชาวบ้านกันเลยอีเลนก็ยังมาลุยอาทิตย์นึงขึ้นอะไรสักกิจการหนึ่งปัจจุบันเหรอไอ้กิจการวันนี้พี่ชาจ้าบอกสิ่งสู้ตัวอย่างจุดกับเบื้องมานั่งดูแลไว้สู้กับโปรแกรมยาวปีมาจีจูทาร์เรสัตว์ที่เป็นป่าเลยรู้พอดีผมพิจารณาสุดแล้วที่มาไอ้กิจการพิจารณาเนี่ยลาลาสีเราเลยที่ชัวร์เปลี่ยนยาวเลยไอ้กิจการมีพิจารณาอย่างสุดแล้วที่บอกว่าอีเวก้าขึ้นอะไรปีนี้ชุดดอกกุหลาบเด็กอ่ะสู้สนาตันอุชุยกุสิมันขังไว้กินสิลาเรสูงยิ่งเช่นนี้ก็
คือผมเนี่ยผมมาเนี่ยชอบเด็กกูพิจารณาว่าแต่เมื่อผมมาเนี่ยชอบเด็กแต่คุณเด็กเราเป็นคนไม่เอาเจเนอร์เราไม่พี่เราพูดถึงมาเลยแต่เราคุยกันดีลูกตัวกันดีดอกดีดูสุดยอดเพื่อนคนหนึ่งมาวูไอ้สุดยอดลูกเป็นยังบาลีชีเลยบาเจบาลีชีเลยแต่ดีเนี่ยลูกตัวมาเปล่าที่กูเด็กทั้งคนชีเลยส่วนนักเด็กเจ้าตัวนี้ไม่อายว่ะแต่คุณเด็กเป็นคนไหนเราไม่ยันไหนมาวูอาจจะพี่เราจะต้องเป็นคนรู้ว่าบาเราเช่นนั้นอุ้งเล็กเสียมาจันทร์นี่เนี่ยสองปีวุ่นวายด่ากันหรอไม่ใช่เช่นมาดิแต่เนี่ยดันดูยีกวันอุ้งเช่นเนี่ยตัดเด็ดเด็ดกันหนาวหรอจันทร์นี่สองปีดิเปลี่ยนมาบ้างเลยจันทร์นี่ดินี่ดินี่สุดเด็ดกันหนาวพิเศษไหนเลยไม่รู้กันมา
ดีฮะว่าพิเศษไหนว่าเอลูนเนี่ยเป็นยูซาร์กูนี่ไหนว่ารู้ที่เนี่ยด้วยส่วนส่วนมุ่งเน้นทางฮิโรยามาบอกเนี่ยรู้ใจนี่รู้แบบเช่นไรไอ้รู้ดีใจเวรียบีรู้ไอ้ด้วยส่วนส่วนเว็บเชลล์ไหนแม้ส่วนเว็บเนี่ยเป็นลงยังดูยาวไหนแม้นี่ยังว่าสิบอะไรกันเน
ี่ยแล้วเดี๋ยวมาก็รู้ส่วนเว็บยังดูยาวไหนบ้างรู้ชาวเน็ตสุดจะดูดีสุดก็รู้ยี่ปุ่ยจีเดียก็เอาซะรู้อีสุนีว่ามาป่าวเนี่ยเบียร์อารมณ์อะไรล้อเล่นก็ไม่ดูมุสุกันท่าจริงว่าสุนีจะไม่ยอมพูดแค่แค่นี้เลยไอ้เจ้าเนี่ยสิ่งนี้ในดูดีสิมาแล้วเนี่ยสุนีว่าแม่แม่สุนันยอมไม่รู้แค่มาเลยแล้วชีวิตคนนี้มาเลยเว้ยกูรับตามกันเนี่ยดีอันนั้นอุสุป่าวเองปัตตานีสิบเอ็ดเนี่ยตัวเจ้าเงินในเนี่ยขังเงินในปัตติสุวรรณตามรับกันแล้วแค่มืออันเนี่ยไอ้เจ้าไม่รู้ล้อเล่นมาแล้วเดี๋ยวไปเจ้าเองในนู่นว่าอู้เอเยบ้านี่เราดูยาวเลย
โอเคแต่ยุคก้าบาปชิโร่กูจริงที่ส่วนนั้นมันเบี้ยวเดบุลเลสอะไรแบบสิ่งนั้นวัดที่กำมาเลยทุเรียจูซีวันเนี่ยตายไปเดือนนี้เลยยังขายเดต้าฮะทุสิฟินทุโรซีวายมหาบิวฮะสัตว์ที่เป็นตัวยี่จีเดต้าเล็บชินนี่เลยนับไปลงก็เลยทุโรเบี้ยวไหนเนี่ยนี่ฮัลโหลลูกน้องสงสัยใจยันเนี่ยบาปชิโร่แต่ยุคก้ากูดีเล็ดนี่เนี่ยยาเลยลูกสินามีวาเลยอุโมงค์สุ
นับแต่สลงหมดพี่เนี่ยเราเดือดสุดาการ์โรแต่ช่วงเลยที่พี่เนี่ยอารมณ์เราหน้าเศร้าหน้าเราไม่หูถึงมาเลยแต่ไปที่พี่บางทีอาสัวไปที่อีเวทีพี่บอกที่พี่เนี่ยอารมณ์เราหน้าเศร้าหน้าเราหูถึงมาเลยตัวเราจะเอาเงินไหนเราเลยเสียไม่สิบบาทเลยเราต้องคุยกันว่าอยากให้เพื่อนมาเชื่อในเรื่องเราแต่ยุ่งเล่นนี่บัวเราเนี่ยเขยมาเลยดีอยากให้เพื่อนมาเชื่อมายาวด้วยเนาะช้าหนึ่งงานเนี่ยเล่นมีไหนเนี่ยแต่งสาเลยชิมเลยถึงมา
เออบริษัทมีอะไรไหมที่มาเลยแต่ก็รู้แต่ยุคว่าเจ้าเวนซิซันนั่นดอลเลเวตินส่วนของรัวไม่เอาบอลเลยสาบิโรดรัวอินิชิเดฟลูกามรู้ที่น่าเบื่อจังนะครับตามแต่ถ้าลุยเลยส่วนบริษัทมีซินามิวาลีวันซู
จังนะครับอินียาซินามิวาลีจังนะอินียาเนี่ยเลยที่ชาวดอนวันยินยี่มาเราอินียาเนี่ยจะบานพาวเวอร์ลานายมูโรจังนะส่งกีบูรัวมาลุกมา
ส่วนจังนะดินยามีนัดยุคใช่ปั๊มละส่วนกับเจ้าเกเรน้องนั่งงานเรียขังกันนะครับแต่ยุคก็พอบอกที่นี่ไม่พอถ้าตัวยาวอะไรเสียมยาวดีดาวส่วนอเมริกันแต่มาตัวเราไม่ใช่ผู้สูบยาแต่ยุคก็ผู้มีเงินพอรำอยู่รังจากยาวอะไรส่วนอินเดียรู้ญี่ปุ่นรู้จ้ารู้แต่ยุคก็เล็กขนาดไม่เที่ยมละ
แต่ก็แต่ยุคก็เล็กขนาดเล็กขนาดเนี่ยมาใช้มือยาฉะนั้นรู้มาส่วนแต่ยุคก็บุญาเสียดอกลูกว่าอเมริกันแต่มากูเนี่ยสับตัวเราไม่ใช่ผู้อาจารย์ถ้าที่เวทบอร์ดก็ว่าแต่แค่นั้นวิ่งลุ่มยาอะไรจะมาบุบยาว่าอยู่ดาวเนี่ยกูแล้วแต่มาก็ชาวเวลุ่มยาละแต่ยุคกังวลนี่ลุ่มหัวบ่าวที่เป็นอะไรมุสลิมเจ็บหน้าชาวมาที่จะใครมีเอาไว้มุสลิมเจ็บหน้ามากูแล้วแต่มาก็เนี่ยเราก็ยัดดีผู้ชาวเวลุ่มยาละว่าแต่ยุคก็ยัดดีผู้ชาวเวลุ่มจะน้องไม่ใช่มาคุณเนี่ย
นั่นดูว่าจะน้องเป็นบีร์เกาหลีนะครับไอ้เล่นนักไก่เนี่ยสุรเกษะยามาในงานเนี่ยในงานยุสุนิวเวอร์มาในงานกำลังพิการพิมพ์มาว่าสุนิวเวอร์คอร์สสุเกะอพอลิยานีบีออสสุนิจินเดสุเร mentality ပေါ့လေအဲ့လို attitude အဲ့လိုသဘောထားမျိုးလည်းရှိတတ်တယ်ထင်ပါတယ်စီရင်အားနဲ့ပေါ်စီကသန်နေမှတ်သားလျင်ဆွေးနွေးပွဲမှာဈေးဆင်းရင်ငါတို့သာမယ်ဆိုတဲ့အယူဆများရှိနေရသလားဆိုတာလည်းစဉ်းစားမိပါတယ်ဥမုံဆိုပဲလို့
ဟုတ်ကဲ့ရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့လက်ရှိဆွေးနွေးပွဲမှာတော့အဲ့ဒီပြဿနာကြောင့်ငွေငွေဆွေးနွေးပွဲကိုမရောက်တဲ့ပြဿနာဖြစ်နေတာပန်စီပဲထူးထူးဘာပဲထူးထူးကျွန်တော်တို့ကိုယ့်ဘက်ကအသာစီးယူမယ်ဆိုတဲ့အယူဆကကြီးကြီးမားမားရှိနေတဲ့အတွက်ကြောင့်မလို့ဘူးနေဒီနေ့အထိကျွန်တော်တို့ကနိုင်ငံဆွေးနွေးပွဲကိုမရောက်တာဖြစ်ပါတယ်။ဒါမှမဟုတ်ဗမာပြည်နိုင်ငံကြီးလက်နက်ကိုင်ဖွဲ့စည်းတွေပဲဖြစ်ဖြစ်အစိုးရဖြစ်တက်မလို့ဖြစ်ဖြစ်အားလုံးကတစ်ခုမဟုတ်တစ်ခုအကျက်တဲနဲ့ရင်ဆိုင်နေရတဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့ကဆွေးနွေးဖြစ်ခြင်းနဲ့လမ်းတော့မလွဲမသွေလျှော့အလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အဲ့ဆွေးနွေးဖြစ်ခြင်းမဲ့လမ်းကိုကျွန်တော်တို့ပြန်ပြီးတော့ကောက်ရရင်တင်နေတုံးစားတဲ့ဘာပြင်းဘာလို့သိနေဆိုတော့ကျွန်တော်စဉ်းစားကြအောင်ပါခင်ဗျာပထမဦးဆုံးလုတ်သိတာကပေါ်စည်းကနေပြီးတော့ဈေးစင်နိုင်မှဆွေးနွေးမယ်ဆိုတော့စိတ်ဓာတ်ကိုအရင်ပြင်ဖို့လိုသလားသူတို့မဟုတ်ကြဝင်စဉ်းစားမဲ့လူတွေကလွန်ပြန်ဟိုဘက်ဒီဘက်သွားပြီးညှိနှိုင်းပြဖို့လိုသလားစသဖြင့်နည်းနည်းစဉ်းစားကြည့်ရအောင်ခင်ဗျာ
ကျွန်တော်အမြင်ကတော့လောလောဆယ်မှာလက်နက်ကင်တိုက်ပွဲကိုရက်ပြီးဆွေးနွေးပွဲကိုသွားဖို့အရေးကြီးပါတယ်လောလောဆယ်တပွဲကိုရက်ပြီးတော့ဆွေးနွေးပွဲကိုသွားမယ်ဆိုလို့ရှိလို့ရှိရင်လောလောဆယ်ရှိနေတဲ့အခြေအနေကိုအတိအမှတ်ပြုပြီးအဲ့ဒီအတိအမှတ်ပြုနေတဲ့အချိန်မှာအကုန်လုံးပြည့်ရလိုက်ဖို့ပဲအဲ့ဒါပြီးနိုင်ငံရေးဆွေးနွေးပွဲကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကဘာဆိုတာဆက်သွားမယ်ဆိုကျွန်တော်တို့ကညီနိုင်လို့ရနိုင်တဲ့အခြေအနေရှိပါတယ်နိုင်ငံရေးဆွေးနွေးပွဲကိုမရောက်ရင်ဘာမှဆွေးနွေးလို့မရဘူးဘာမှဖြစ်ချင်းလို့မရဘူးဖြစ်နေမှာလေ
ဟုတ်ကဲ့ခက်တာအခုတက်မတော်ဘက်ကသူတို့တစ်ဖက်သက်အပြည့်အစုံရေးလေလာလာလေလာခွဲလာကြီးညာတာတော်မှပဲဒါသနတ်သန်တွေတုံတုံကြားနေရုံဖြစ်နေပါတယ်ဆိုတော့လက်တွေ့ဖြစ်လာဖို့ကတော့ဘလောက်နှိစက်မဲ့ထင်ပါလဲတစ်နှစ်နှစ်နှစ်စသဖြင့်ကလာအတူမဲ့ဖြစ်လာနိုင်ပါသလားဘာကြောင့်လဲဆိုတော့ဒီတိုက်ပွဲတွေကအတွန်းရှည်လာလေပြည်သူလူထုနစ်နာလေတိုင်းပြည်အတွက်အဆိုးဘက်ကိုဥရီသွားလေလို့ပဲကျွန်တော်စဉ်းစားမိပါတယ်
ကျွန်တော်တော့တရုတ်ကိုစဉ်းစားကြည့်နေတယ်ဗျနော်ဆရာတို့လည်းသိနေတာပဲတရုတ်က OUR နဲ့စီးပွားရေးကျိုးစီးပွားတွေဘာမှအများကြီးရှိနေတာတရုတ်ကအခုဂျောင်းဝင်နေတဲ့နေရာမှာဆရာကနားပြောသလိုဘာကြောင့်မတွန်းတွန်းတက်တက်မပြောကြလဲဆိုတဲ့မေးခွန်းကိုကျွန်တော်တို့လည်းမေးနေတာပဲဒါပေမဲ့သူကအချိန်တစ်ခုကြာလာတဲ့အချိန်မှာသူ့ရဲ့စီးပွားရေးကျိုးစီးပွားတွေအကောင့်ထဲပေါ်ခြင်းတဲ့အခါမှာရောသူလိုချင်တဲ့ပုံစံသွင်းမလာနိုင်ဘူးလားတွန်းတွန်းတက်တက်လုံးမလာနိုင်ဘူးလားဆိုတာလည်းကျွန်တော်တို့စဉ်းစားနေပါတယ်
ဥကြဇန်သားရဲ့မြန်မာရေးတုံသက်ချက်ကိုခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာမင်းနေ့မနေ့ခင်မှာနှားစေနိုင်ကြပါရဲ့ရှင်။တပတ်အတွင်းအားကစားသတင်းလွှာတွေကိုမထုတ်လွှင့်ပေးခင်မှာတော့အခုလာမယ့်စနေညတိုက်ရိုက်လေလံကိုဖိတ်ခေါ်ပါရစေရှင
်။တော်တော်ရှင်များရှင်။မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလက်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိုက်ပျိုးလုပ်ကင်ပိုင်ဆိုင်ရတဲ့နေရာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဟောင်းကမြေရာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့ဆွေးရည်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတပတ်အတွင်းအားကစားသတင်းလွှာတွေနှာစင်ကြရပါမယ်။အားကစားသတင်းလွှာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
အားကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League မှာတော့ Arsenal က Manchester United ကိုအနိုင်ရပြီးတော့ Champions League ဝင်ခွင့်ရဖို့အတွက်အကြိမ်နဲ့ဖြစ်နေကြပါတယ်။ မေရိကန်မျိုးမီဘောလုံးအသင်းကတော့ကမ္ဘာဖလားကျင်းပဖို့၃လအလိုမှာပဲအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲလိုက်ပါတယ်ရုရှားပြည်ခုံပြအားကစားသမားတွေကိုနိုင်ငံကအားကစားပြိုင်ပွဲတွေဝင်ခွင့်မပေးဘဲဆက်ပြီးတော့တားမြစ်သွားမှာဖြစ်တယ်လို့နိုင်ငံကပြည်ခုံပြအဖွဲ့ချုပ် IAF ကပြောကြားလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဇာတ်ထိပ်ကမန်စီးတီးနဲ့လီဗာပူးအသင်းတွေနိုင်ရပြီးတော့မန်ချက်စတာယူနိုက်တက်ကတော့အာဆနယ်ကိုရှုံးပြီးတော့ပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်မန်စီးတီးကဝတ်ဖို့နဲ့ပွဲမှာအင်္ဂလန်တောင်မန်တိုက်စစ်မှုစတာလင်းရဲ့ဟက်ထရစ်နဲ့မန်စီးတီးကနိုင်သွားပြီးတော့လီဗာပူးကလည်းဘန်လီကိုနောက်ကနေလိုက်ကစားပြီးတော့လေးဂိုးနှစ်ဂိုးနဲ့နိုင်ပါတယ်ထားကြောင့်ဇာတ်ထိပ်ကမန်စီးတီးနဲ့လီဗာပူးနှစ်သင်းကတော့54မှ83မှတ်နဲ့ချန်ပီယံဖြစ်ဖို့အတွက်အကျိနဲ့ဖြစ်နေကြပါတယ်ဒီနေ့မှာပဲတော်တနမ်ကလည်းဒီတစ်ပတ်မှာဆောက်သမ်တန်ကို2ဂိုးတစ်ဂိုးနဲ့ရှုံးသွားတဲ့အတွက်ရာထိပ်ကအသင်းတွေနဲ့ပို့ပြီးတော့အမှတ်ပြက်သွားခဲ့ပါတယ်။ဒီတစ်ပတ်မှာတော့ Arsenal နဲ့ Manchester United တို့ Arsenal ရဲ့ Emery ကွင်းမှာတွေ့ခဲ့ကြပြီးတော့ Arsenal က2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ Arsenal အတွက်ဂိုးတွေကိုတော့ Xhaka နဲ့ Aubameyang တို့ကသွင်းပေးခဲ့တာပါ။ဒါကြောင့် Manchester United အသင်းဟာယာယီနည်းပြတဲ့ Solskjaer လက်ထက်မှာ Premier League မှာပထမဆုံးရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်။Arsenal ကိုရှုံးသွားတာနဲ့ပတ်သက်ပြီး Solskjaer ပြောတာကတော့
You have to be disappointed with the result but the performance as you say was a good one we created miles more chances today than we compared to for example in the cup game
when we played them ဘယ်မဲ့ကစားတာကတော့ခင်ဗျားပြောသလိုကောင်းပါတယ်ဒီနေ့ပွဲကပြီးခဲ့တဲ့ FA ဖလားပွဲမှာတင်လာတော့ဘူးဒီမဲ့ကိုဖန်တီးနိုင်တာသူတို့ပထမဂိုးကပဲပွဲရဲ့အဖြစ်ဆုံးဖြတ်ပြီးသွားတယ်သူတို့ပထမဂိုးသွင်းမိလိုက်တဲ့အချိန်မှာကျွန်တော်ကဘောလုံးကိုပိုးပြီးတော့ထင်းကစားနိုင်တယ်ကျွန်တော်တို့လည်းဂိုးသွင်းခွင့်ကိုဖန်တီးနိုင်ခဲ့ပါအပိုင်ခွင့်ရေးပြီးပါတိုင်ကိုနှစ်ကြိမ်ထိပြီးတော့အာဆင်နယ်ဂိုးသမားလည်းကောင်းတယ်ဘောလုံးပိုင်ဆိုင်မှုရကတော့ကောင်းပါတယ်ဒါပေမဲ့လည်းပွဲရလတ်မှာတော့သူတို့နိုင်တယ်သုံးမှတ်ရပါတယ်
ဒီမှာချယ်ဆီကလည်းဝုလ်ကိုတကိုးစီစီကြသွားပါတယ်။ဒါကြောင့်တော်တနမ62မှတ်အာဆနယ်က60၊မန်ယူက58မှတ်၊ချယ်ဆီက58မှတ်နဲ့အသင်း၄တွင်းကိုဝင်ဖို့အတွက်အကျိန်းနဲ့ဖြစ်နေကြပါဗျာ။ UEFA ဥရောပဘောလုံးဖွဲ့ချုပ်ကတော့ Premier League Champion Man City အသင်းဟာကလပ်အသင်းတွေလိုက်နာဆောင်ထည့်ရမယ့် Financial Fair Play လို့ခေါ်တဲ့မနာရေးသုံးပြီးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်နိုင်ဖို့ရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့စတင်စုံစမ်းနေပြီလို့ပြောလိုက်ပါတယ်။ဒီစုံစမ်းစစ်ဆေးရေးက FFB စည်းမျဉ်းစည်းကမ်းချိုးဖောက်တယ်လို့ဆွဆဲထားရင်လည်းပတ်သက်ပြီးတော့အဓိကလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း UEFA ကပြောပါတယ်ဗျာ။ American မျိုးသမီးအသင်းကတော့ American ဘောလုံးဖွဲ့ချုပ်ကိုတရားစွဲလိုက်ပါပြီ။မျိုးသားနဲ့မျိုးသမီးကြားမှလိန်ခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ American ဘောလုံးဖွဲ့ချုပ်ကိုတရားစွဲလိုက်တာဖြစ်ပါတယ်။အော်မအောင်မြင်ဆုံးအသင်းတွေကတခုလို့ဆိုရမယ်အမေရိကန်အမျိုးသမီးအသင်းဟာကမ္ဘာဖလား၃ညီနဲ့အိုလံပစ်ရွှေစိတ်၄ခုရထားတာဖြစ်ပါတယ်အခုလို့အောင်မြင်မှုတွေရထားပြီပဲလေနိုင်ငံကပြိုင်ပွဲတွေမှာဘာစုတစ်ခုမှမရထားတဲ့အမေရိကန်အမျိုးသားအသင်းလောက်သူသေးငွေတွေမရတာကြောင့်ပြီးခဲ့တဲ့နိုင်ငံကအမျိုးသမီးများနေ့မှာတရားဆွဲလိုက်တာပါအမေရိကန်အမျိုးသမီးဘောလုံးအသင်းကဒီဘောလုံးသမားအားလုံးတရားလိုလုပ်ပြီးတရားဆွဲလိုက်တာကိုသူ့အနေနဲ့ထောက်ခံတယ်လို့လည်းအမေရိကန်အမျိုးသမီးအသင်းရဲ့နှီးပြချုပ်
Yes, I'm definitely supportive of it. I didn't have any conversation. I think that, you know, the players met and obviously they're driving this.
American မျိုးသမီးအသင်းကစားသမားတွေကတရားစွဲတဲ့ကိစ္စကိုကျမအနေနဲ့လုံးဝထောက်ခံပါတယ်။သူတို့နဲ့စကားပြောပြတာတော့မရှိပါဘူး။ကျမထင်တာကတော့ကစားသမားတွေတွေ့ကြပြီးဒါမျိုးလုပ်ဖို့ဆုံးဖြတ်ခဲ့ကြတာပါ။ဒါကြောင့်သူတို့ဘက်ကဒါကိုမကြေညာခင်ကတော့ကျမကိုဖုန်းခေါ်ပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေဟာဥစားဥရွက်ပြူတာတိုးတက်အောင်လုပ်တာအပြောင်းလဲတွေဖော်ဆောင်တာစတဲ့လုံနိုင်ကန်နိုင်စွမ်းတွေရှိကြပါတယ်ဒါတွေကကောင်းတဲ့အချက်တွေပ
ါ2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့လာမယ့်ဇွန်လမှာကျင်းပမှာဖြစ်ပြီးတော့အခုလိုကမ္ဘာဖလားကျင်းပဖို့၃လသာလိုတော့အချိန်မှာအမေရိကန်အမျိုးသမီးအသင်းကတရားစွဲလိုက်တာပါပြီးခဲ့တဲ့အောက်တိုဘာလကတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဒီနေ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်စုစည်းငွေတွေကိုဒေါ်လာတန်း30အထိတိုးပေးထားပြီးတော့ပိုဆွဲတဲ့အသင်းအနေနဲ့လည်းအမေရိကန်ဒေါ်လာ4တန်းရမှာဖြစ်တယ်ဆိုပြီးတော့ကြေညာထားတာဖြစ်ပါတယ်ခင်ဗျာရိုမာအသင်းကတော့ UCBO Di Francesco ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပါပြီပြီးခဲ့တဲ့သတင်းဘက်က Champions League ဒုတိယဆင့်ရှုံးထွက်ဒုတိယကျောပွဲစဉ်မှာ Porto အသင်းကိုရှုံးပြီးပြိုင်ပွဲကနေထွက်လာပြီးတဲ့နောက်နီးပြား Di Francesco ကိုတာဝန်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ရိုမာအသင်းကတော့အသင်းနဲ့နီးပြား Di Francesco ကိုလမ်းခွဲလိုက်ပြီးဆိုပြီးတော့ Chiellini ကကြေညာပါတယ်ရိုမာအသင်းဟာဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲမှာ Portugal က Porto အသင်းနဲ့တွေ့ပြီးတော့အိမ်ခွင်းမှာ2ဂိုးတကိုးနဲ့နိုင်ခဲ့ပေမဲ့ဒုတိယကျောအဝေးခွင့်ကစားတဲ့နေရာမှာ3ဂိုးတကိုးနဲ့ပြန်ပြီးရှုံးတာကြောင့်ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာရိုမာကဒီဖရန်ချက်စကိုကိုထုတ်ပြီးနောက်တစ်ရက်မှာပဲချယ်ဆီနဲ့လက်စတာနီးပြဟောင်းအီတလီနီးပြကလော်ဒီယိုရေနီယာရီကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်ရေနီယာရီကိုအခုနှစ်ဂျွန်လအကုန်ထိနီးပြဖြစ်ခန့်လိုက်တာဖြစ်တဲ့ဆိုပြီးတော့ရိုမာကတောက်ကြမ်းလေးမှာချင်းကြပါတယ်
ရီနီယာရီယာရိုမာသင်းကို2009ကနေ2011ခုနှစ်အထိမိဘဖြစ်နဲ့တာဝန်ယူခဲ့ပြီးတော့2010မှာရိုမာသင်းကို Serie A မှာဒုတိယရအောင်စောင့်ဆောင်ပေးခဲ့ပါတယ်။ရီနီယာရီဟာ Premier League မှာလည်း Chelsea နဲ့ Leicester သင်းတွေကိုနှိပြလုပ်ခဲ့ပြီးတော့ Leicester သင်းကို2016ခုနှစ်က Premier League Champion ဖြစ်အောင်စောင့်ဆောင်ပေးနိုင်ခဲ့သူပါ။ပြီးခဲ့တဲ့မာလာတုန်းကတော့သူ့ကိုပိုးမအသင်းကခေါ်ယူခဲ့ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲနှိပြဖြစ်ကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘာကနိုင်ငံဖလော်ရီဒါပြည်နယ်မှာကျင်းပတဲ့အာနိုပေါမာဖိတ်ခေါ်ကောက်တီပြိုင်ပွဲမှာတော့အီတလီကဖရန်ချက်စကိုမော်လနာရီကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။မော်လနာရီဟာစုစုပေါင်းရိုက်ချက်တဲ့12ချက်ရှော့ရိုက်ပြီးတော့186ချက်နဲ့လူဆက်သွားတာပါ။အနည်းငယ်လေးကနောက်ဆုံးနေကစားကြတာမှာလဲမော်လနာရီဟာဘိုဂီတစ်ကျင်းမှမရိုက်ပဲသမတ်ရိုက်ချက်တဲ့8ချက်ရှော့ရိုက်နိုင်ခဲ့ပြီးတော့ဒါဟာစုကစားသမားတန်တန်းတစ်လျှောက်မှာပတ်တင်အကောင်းဆုံးလုပ်နိုင်ခဲ့တဲ့အနေဖြစ်တယ်ဆိုပြီးတော့လဲပြောလိုက်ပါခင်ဗျာ။ရုရှားအာဏာသမားတွေကိုနိုင်ငံကပြေးခုံပြပြိုင်ပွဲတွေကိုဝင်ဝဲမပေးဘဲဆက်လက်တားမြစ်သွားမှာဖြစ်တယ်ဆိုပြီးတော့နိုင်ငံကပြေးခုံပြဖွဲ့ချုပ် IAF ကထင်ရှားလိုက်ပါတယ်။ရုရှားအာဏာသမားတွေတားမြစ်စီအသုံးပြတဲ့ကိစ္စမှာအစိုးရကဥဆောင်ပါဝင်ပတ်သက်တယ်ဆိုတော့တပ်တွေအထောက်ထားတွေကြောင့် IAF ကရုရှားအာဏာသမားတွေကိုနိုင်ငံကပြေးခုံပြပြိုင်ပွဲကနေ2015ခုနှစ်မှာတားမြစ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဆုံးဖြတ်ချက်မချမချင်းရုရှားအာဏာသမားတွေကိုနိုင်ငံကပြေးခုံပြတိုင်ပွဲတွေကိုဝင်ဝဲမပေးဘဲတက်ပြီးတော့တားမြစ်သွားမှာဖြစ်တယ်ဆိုပြီးတော့ IAS ကပြောကြလိုက်ပါခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကျွန်မတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 933ကလိုင်းဒိုမီတာ32 kHz 11803ညတို့ကနေပြီးတော့ပြန်လည်နားဆင်နိုင်ပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ကမ္ဘာတစ်ဝန်းနိုင်ငံတွေကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်အစည်းအဝေးခစားထုတ်ပြန်ရမှာတော့ဗင်နီဇွဲလား၊ဤရနိုင်ငံတွေကလူ့ခွင့်ရေးအခြေအနေတွေအပြင်တရုတ်နိုင်ငံမှာဝီဂါမွတ်စလင်တွေထိန်းသိမ်းခံရတဲ့အခြေအနေတွေကိုလည်းမိမြောင်းထုတ်ဖော်ပြထားပါတယ်။စီရင်ခစားကတော့နိုင်ငံကြေးဝန်ကြီးမိုက်ပွန်ပီယိုကထုတ်ပြန်ပေးခဲ့တာဖြစ်ပြီးဒီမိုကရေစီလွတ်ခွင့်ရင်းနဲ့လူ့သမားရေးရသံမကြီးမက်ကဲကိုဇက်ကသင်းတောက်တီရဲ့မင်းမြန်ချက်တွေကိုဝါရှင်တန်မှာရှိတဲ့နိုင်ငံကြေးဝန်ကြီးဌာနမှာဖြေကြားနေပါတယ်။6လအတွင်းနှစ်ကြိမ်ဖြစ်ချပြီးလူပေါင်း350နီးပါးတည်ဆုံခဲ့ရတဲ့အမေရိကန်လုံဂျယ်လီယံမျိုးစားတစ်ခုပြန်တမ်းမှုတွေရေဆိုင်မှုပြည်တွင်းပြည်ပကတောင်းဆိုမှုတွေကြီးထွားလာနေပေမဲ့သမ္မတဒေါ်နယ်ထရန့်ဆွေးရတော့အရှုံးမပေးသေးပါဘူး။ Boeing 737 Max 8အမျိုးအစားလေယာဉ်နဲ့ပတ်သက်လို့သမ္မတထရန့်ဆွေးနွေးနေတဲ့အကြောင်းအင်ဂျင်နီယာရှေ့တွေကပြောဆိုထားရမယ်လေ။ဘယ်သူတွေနဲ့ဘလို့အကြောင်းအရာတွေပြောရဲဆိုတာကိုတော့ထုတ်ပေါ်မပြောသေးပါဘူး။အသေးစိတ်သဘောတူညီချက်တစ်စုံတရာများပဲဥရောပသမ္မတက EU ကနေခွဲထွက်တယ်မသိ။ British လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။သဘောတူညီမှုမရဘဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ် Theresa May ကဆန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရက EU နဲ့သဘောတူညီချက်ရရှိထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွှတ်တော်အမတ်တွေကမနေ့တုန်းကပဲတခဲနဲ့ပယ်ချထားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမှူးဟောင်းပေါ်မနာဖော့ကိုပူးပေါင်းကြံစည်မှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်တော်စုတရားရုံးတစ်ခုမှာဒီကနေ့အစီအချက်ချမှာဖြစ်ပါတယ်။တရားသူကြီးအေမီဖာမန်ချက်ဆန်အနေနဲ့အမြင့်ဆုံးထောင်နဲ့ဆနစ်ထိအပြစ်ပေးနိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့လည်းတခြားပြည်တော်စုတရားရုံးတစ်ခုကမနာဖော့ကိုခွန်ရှာမှုဗန်လုံငန်းတွေမှာမတမာမှုတွေနဲ့ထောင်နဲ့48လအပြစ်ပေးထားတာဖြစ်ပါတယ်။
မလ23ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသာပရီနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကို9မီတာ18 19 25တို့ကနေနားဆင်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voenews.com မှာနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.